Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်နိုဝင်ဘာလ16ရက်ဗုဒ္ဓဟူးနေ့ညဘက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အ
နည်းခတ်သိမ်းကင်းငင်ကြပါစေဗျာ။ကျွန်တော်တမောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးချင်ပါတယ် G20 စီးပွားရေးအင်အားကြီးနိုင်ငံများခေါင်းဆောင်တွေကယူကရိန်းမှာဖြစ်တဲ့ရုရှားကျူးကျော်စစ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးရုရှားတပ်တွေချွတ်ချက်မရှိပြန်ရုပ်ဖို့နှစ်ရက်ကြာ G20 ထိပ်တည်ညီလာခံအပြီးကြီးညာချက်ထဲမှာတောင်းဆိုလိုက်ပါတယ်မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO နဲ့ G7 ခေါင်းဆောင်တွေကယူကရိန်းနဲ့နေဆက်ချင်းဆက်နေတဲ့ပိုလန်နိုင်ငံတဲကိုဒုံးကျည်ကြားရုပ်တဲ့ပေါ်ဆွေးနွေးဖို့အင်ဒိုနီးရှားက G20 စီးပွားထိပ်တည်ညီလာခံအပြစ်မှာအရေးပေါ်အစီအဝေးခေါ်ယူခဲ့ပါတယ် 2024 American သမ္မတရွေးကောက်ပွဲအတွက် Republican Party သမ္မတလောင်းရှင်ပြိုင်ပွဲမှာယခင်သမ္မတဟောင်း Trump ကဝင်ရောက်ရှင်ပြိုင်မယ်လို့အင်္ဂါနေ့မနေ့ကကြေညာလိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုဝင်းမင်းနဲ့တင်ပြပေးကြမှာပါကိုစောမှုကျော်ဤ
ဟုတ်ကဲ့ပါခင်ဗျအဲ့ဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ကရင်ပြည်နယ် KNU ကျမ6ဒေသအတွင်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်လူတချို့ထိခိုက်ဒဏ်ရာရသေဆုံးတာရှိပါတယ်
ကျွန်တော်ဘုံကျတော့လူကတရက်ဝတ်သုံးယောက်ပြီပါလားတရက်ပါအဲ့ဒီလုံကောင်းချင်တော့ပုဇလေပေါ့တရက်လူမျိုးသုံးယောက်ပြီ
ဘုံကျတိုက်ခတ်မှုကြောင့်တရုတ်နိုင်ငံသားတရုတ်လူမျိုးသုံးဦးအပါအဝင်လူတချို့တည်ဆုံးခဲ့ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ဒါအပြင်ရခိုင်ပြည်နယ်နဲ့ကရင်နီဘက်မှာလည်းအာနာသိန်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်လို့အရသာတချို့တည်ဆုံးတာရှိတယ်လို့ဒေသခံတွေကပြောဆိုတာရှိပါတယ်ဒီလိုသတင်းပေးပို့ချက်တွေအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew တောင်ကိုရီးယားနိုင်ငံခီးစင်နဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုလည်းဦးစွာတင်ပြပေးမှာပါအဲဒီနောက်မှာတော့မြန်မာအရေးသုံးသပ်ချက်ပြည်သူ့ချမ်းသာရေးအစီအစဉ်နဲ့အောက်ကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုဦးတင်မောင်တန်းနဲ့ခိုဝင်းမင်းတို့ကပြောပြမှာပါခင်ဗျာ
G20 စီးပွားရေးအင်အားကြီးနိုင်ငံများခေါင်းဆောင်တွေကယူကရိန်းမှာဖြစ်တဲ့ရုရှားကျူးကျော်စစ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးရုရှားတပ်တွေချွတ်ချက်မရှိပြန်ရုပ်ဖို့နှစ်ရက်အကြာ G20 ထိပ်တည်ညီလာခံအပြီးကြေညာချက်ထဲမှာတောင်းဆိုထားပါတယ်။အင်ဒိုနီးရှားဘာလီကျွန်းမှာလုပ်တဲ့အဲ့ဒီ G20 ထိပ်သီးညီလာခံအတွင်းယူကရိန်းစစ်ပွဲဟာစစ်ကောင်းဆောင်တွေအကြားအထူးအရေးထားဆွေးနွေးစရာဖြစ်ခဲ့တာပါ။ယူကရိန်းစစ်တပ်ပတ်သက်လို့တရုတ်နိုင်ငံအနေနဲ့အဓိကကြားဝင်ညှိနှိုင်းပေးဖို့မျှော်လင့်တယ်လို့ပြည်သစ်သမ္မတကပြောခဲ့ပါတယ်။နိုင်ငံတကာအနေနဲ့ယူကရိန်းကိုထောက်ခံကူညီကြဖို့နဲ့ရုရှားကယူကရိန်းကိုဒုံးလက်နဲ့အဆက်မပြတ်တိုက်ခိုက်နေတဲ့ဆိုတော့ကိုသဘောပေါက်နားလည်စေချင်တယ်လို့အမေရိကန်ဗဟိုဝန်ကြီးဂျန်နက်ဂျယ်လန်ကလည်းပြောပါတယ်။ယူကရိန်းသမ္မတဇယ်လန်စကီကတော့အချက်ဆက်ချက်ပါငြိမ်းချမ်းအဆိုပြုချက်ကိုအတည်ပြုပေးဖို့ G20 ခေါင်းဆောင်တွေကိုအစောပိုင်းကတိုက်တွန်းခဲ့တာပါ။ရုရှားသမ္မတပူတင်အစရုရှားကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျေလက်ဗရော့ဖ်ကတော့အခုညီလာခံကိုနိုင်ငံရေးရာတက်တဲ့အသုံးချတယ်ဆိုပြီး G20 ထုတ်ပြန်ချက်ကိုဝေဖန်ရှုတ်ချလိုက်ပါတယ်။ G20 ညီလာခံမှာရုရှားယူကရိန်းအရေးအပြင်တခြားကိစ္စတွေမှာတော့ကမ္ဘာ့ငွေကြေးစနစ်တည်ငြိမ်ရေးအတွက်ကမ္ဘာနိုင်ငံကြီးတွေအနေနဲ့အတိုးနှုန်းမြင့်တင်မှုကိုသတိကြီးကြီးထားဆောင်ရွက်ကြဖို့သဘောတူခဲ့ကြသလိုကမ္ဘာဥရုရာသီဖောက်ပြန်မှုကာကွယ်ထိန်းသိမ်းဆောင်ရွက်ဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။
အမေရိကန်သမ္မတကပိုလန်မှာလူသေချေခဲ့ရတဲ့ဒုံးကျည်ဟာရုရှားလက်ချက်ဖြစ်ဖို့နည်းတယ်လို့ပြောလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကလူနှစ်ဦးသေခဲ့ရတဲ့ဒီဒုံးကျည်ယူကရိန်းနဲ့ဆက်ပိုလန်ဘက်မှာဒီနေ့ကြားရောက်ခဲ့တာကရုရှားပစ်တဲ့ဒုံးကျည်ဖြစ်ပုံမရဘူးလို့သတင်းတောက်တွေကိုပြောလိုက်တာပါ။မြောက်အတလန္တိတ်စာချုပ်ဖွဲ့ NATO နဲ့ G7 ခေါင်းဆောင်တွေကဒီဒုံးကျည်ပြဿနာဆွေးနွေးဖို့အင်ဒိုနီးရှားက G20 စီးပွားရေးထိပ်သီးညီလာခံအပြင်မှာအရေးပေါ်စီဝေးခေါ်ယူခဲ့ပါတယ်။ဒီရေးပေါ်စီဝေးကိုတက်ရောက်ခဲ့တဲ့အမေရိကန်သမ္မတဘိုင်ဒန်က
So I just met with the leaders of NATO and the G7 and talked about the latest events in Europe.
ဒီနောက်ဆုံးအချိန်တွေတချို့နဲ့ပတ်သက်လို့ NATO နဲ့ G7 ခေါင်းဆောင်တွေတွေ့ဆုံခဲ့ပြီး Ukraine နဲ့ဆက်ကပိုလန်ခြေလက်မှာပောက်ကွဲမှုဖြစ်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးရမှာကူညီသွားဖို့သဘောတူခဲ့ကြတယ်လို့ပြောခဲ့တာပါ။ဒီပောက်ကွဲမှုဟာ Ukraine လေကြောင်းကာကွယ်ရေးဒုံးလက်နက်ကြောင်းဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်က NATO နဲ့ G7 ခေါင်းဆောင်တွေကိုပြောခဲ့တယ်လို့NATO အဖွဲ့နဲ့နှိစက်သူတူက Riders သတင်းဌာနကိုပြောခဲ့ပါသေးတယ်။ဒါအပြင် NATO ကြီးကဲ Jens Stoltenberg ကလည်းဒီနေ့သတင်းစာရှင်းလင်းပွဲမှာအလားတူပြောခဲ့ပါတယ်။ ရုရှားကယူကရိန်းကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ချိန်မှာပိုလန်သမ္မတအန်ဒရီဇက်ဒူဒါကလည်းဒီဒုံးကျည်ဟာရွယ်ချက်ရှိရှိနဲ့ပြစ်ခဲ့ဖို့မရဘဲယူကရိန်းလေကြောင်းရန်ကာကွယ်စနစ်ကမတော်တဆထွက်လာတာဖြစ်ဖို့များတယ်လို့ဆိုခဲ့ပါတယ်ခင
်2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party သမ္မတလောင်းရှင်ပြိုင်ပွဲမှာယခင်သမ္မတဟောင်းထရမ့်ကဝင်ရောက်ရှင်ပြိုင်မယ်လို့အင်ကာနေမနေ့ကကြေညာလိုက်ပါတယ်ခါနာကြီးကျတဲ့မဟာအမေရိကကိုထပ်မံထူထောင်ဖို့အခုလိုသဘောရွေးကောက်ပွဲဝင်တာဖြစ်တယ်လို့မစ္စတာထရမ့်ကဆိုပါတယ်။သူချင်းသိမ့်ဖွဲ့မူဝါဒတွေကိုလည်းပြောသွားခဲ့မှာရတဖွဲ့တွေနဲ့ပုံပြီးလုံခြုံရေးရယူဖို့ကြိုတင်မဲတွေကိုဖျက်ပြီးမဲမြန်မြန်ရေးတွက်တဲ့ရွေးကောက်ပွဲစနစ်အဖြစ်ပြုပြင်ပြောင်းလဲဖို့လူဝင်မှုကြီးကြရေးကိုပုံပြီးတင်းကျပ်ဖို့တမျိုးကြအစင်လာလူမှုရေးဥပဒေတွေပုံပြီးချမှတ်ဖို့နဲ့စည်ရေးဘတ်ဂျက်ကိုပို့သုံးဖို့ဆိုတဲ့မူဝါဒတွေပါဝင်ကြပါတယ်။သောတာသူတွေကတော့ Mr. Trump မှာစင်ခေါ်ချက်ကြီးနှစ်ချက်ရှိတယ်လို့ဆိုကြပါတယ်။ပထမတစ်ခုကတော့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ရဲ့စင်ခေါ်ချက်ဖြစ်ပါတယ်။ Ron DeSantis ဟာ Florida ပြည်နယ်ထဲကဒီမိုကရက်ကိုမဲပေးနေကြခရိုင်တွေသူ့ကိုမဲပေးလာအောင်ပြောင်းလဲပြစ်နိုင်ခဲ့လို့ Florida ပြည်နယ်ဟာဘယ်ပါတီကနိုင်မယ်မပြောနိုင်တဲ့ပြည်နယ်အဖြစ်ကနေ Republican Party ရဲ့ပြည်နယ်ဖြစ်ပြောင်းလဲပြစ်နိုင်ခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်ပါတယ်။သူ့မူဝါဒတွေကလည်း Mr. Trump ရဲ့မူဝါဒတွေအတိုင်းဖြစ်ပေမဲ့သူကပုံပြီးရရောပျော့ပြောင်းလူဆန်တယ်လို့သုံးသက်သူတွေကပြောကြပါတယ်ဒုတိယစိန်ခေါ်ချက်ကတော့မဲပေးသူတွေကမစ္စတာထရမ့်ရဲ့လောက်ကိုင်းမှုတွေကိုပြီးခဲ့တဲ့သက်သမ်းမှာသိကြပြီးသူတို့စိတ်ပြောင်းကြပါမလားဆိုတာပါပဲမစ္စတာထရမ့်ကိုထောက်ခံမလားလို့သူ့ရဲ့ဒုတိယသမ္မတမစ္စတာမိုက်ပန့်ဆို ABC သတင်းဌာနရဲ့ World News Tonight interview မှာမေးတဲ့အခါမှာတော့အန်ဒါကတ်မှာဓာတ်တဲ့ပိုကောင်းတဲ့ရွေးချယ်ရမယ့်သူတွေရှိပါတယ်လို့ဖြေကြားသွားခဲ့ပါတယ်သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကိုမေးတဲ့အခါမှာတော့ Mr. Trump နဲ့ Mr. DeSantis တို့နှစ်ယောက်တယောက်ကိုတယောက်ထိုးနှက်ကြမှာကြည့်လို့ကောင်းမယ်လို့ပြောသွားပါတယ်ခင်ဗျာ
Ukraine nuclear စွန့်ရင်ဆက်ယုံနာအန်ဒီယာကင်းမဲ့ဆုံးဖြစ်သတ်မှတ်နိုင်ဖို့ကုလနျူကလ িয়ার အဖွဲ့အကြီးအကဲကတောင်းဆိုလိုက်ပါတယ် IAEA လို့ခေါ်တဲ့ကုလသမဂ္ဂအနုမြူအေဂျင်စီညွှန်ချုပ် Rafael Grossi က Zaporizhia nuclear database ဆက်ယုံတဝိုက်မှာရုရှားနဲ့ Ukraine နှစ်ဖက်လုံးကပေးအနေကင်း safety zone သတ်မှတ်ပေးရေနောက်ထပ်ဆွေးနွေးဖို့ဒီနေ့တောင်းဆိုလိုက်တာပါရုရှားကဆက်ထိန်ချုပ်ထားတဲ့ဒီ Ukraine ရဲ့စစ်ရုံးနာတဝိုက်အခုလိုအန်ဒီယမရှိအောင်သဘောတူညီချက်ရရေးဒီဘက်ထဲဒါမှမဟုတ်ရှေ့ဘက်မှာဆွေးနွေးကြဖို့နှစ်လကြာတောင်းဆိုလာခဲ့တဲ့ IAEA ညွှန်ကြားမှုချုပ် Grossi ကဆက်ပြောခဲ့ပါတယ်ဒီယူရိုပါရဲ့အကြီးဆုံး nuclear database စစ်ရုံးတဝိုက်ဘုံတွေဆက်လိုက်ကြခဲ့တာကြောင့်ပင်မဒဟာလိုင်းကနေဖြတ်တောက်ခဲ့ရပြီးနျူကလ িয়ার ဘေးအန္တရာယ်ဒုက္ခကြောက်ရွံ့နိုင်ခြင်းစိုးရိမ်မှုတွေမြင်မာလာနေခြင်းအခုလိုဆွေးနွေးတောင်းဆိုလိုက်တာပါညွန်ကျော့ Grossi ကဆက်ပြီးအဓိကဆွေးနွေးရမယ့်ကိစ္စတွေမှာစစ်ကရိယာပစ္စည်းတွေနဲ့ဒီအန္တရာယ်ကင်းစုံအဝန်ဝန်းကိစ္စတွေပါတယ် IAEA ကအကြံပြုတင်ပြမယ့်ထက်တကယ့်ကိုလက်တွေ့လုပ်နိုင်တာတွေထည့်သွင်းထားတယ်လို့ Vietnam မြို့ကနေပြောခဲ့ပါတယ်အခုလိုအချိန်မှာပိုယဟမန်ကြီး Francis ကလည်းရုရှားတို့ Ukraine ကိုဒုံးကျည်တွေနဲ့ Dresset ပစ်ခတ်တိုက်ခိုက်နေမှုပေါ်ပြစ်တင်ရှုံချလိုက်ပြီးပဋိပက္ခပို့ပြီးဆိုးဝါးလာမှာကိုရှောင်ရှားနိုင်မှုအပြစ်ရဆဲကြဖို့နှစ်ဖက်လုံးကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 15653ညာလိုင်းထိုမီတာ25 kHz 11683ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓတွေညဘက်တရင်တွေကို VOE ကဆက်လက်ကြီးညာနေပါတယ်အမေရိကန်ဒုတိယသမ္မတကမလာဟဲလစ်ရဲ့ဒီသတင်းပအာရှခီးစင်ပါမြန်မာနိုင်ငံအရေးကိစ္စပြင်ဒေသတွင်းလုံခြုံရေးစီးပွားရေးနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုအခြေတဲ့ကိစ္စတွေကိုဆွေးနွေးမယ်အကြောင်းအမေရိကန်ဆိုရထိတ်တန်းအရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာစနေနေ့ကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုဒုတိယသမ္မတကမ်လာဟဲရစ်တက်ရောက်ပါလိမ့်မယ်။အာရှခီးစစ်တွင်ထိုင်းနဲ့ဖိလစ်ပိုင်နိုင်ငံကိုကမ်လာဟဲရစ်တွားရောက်မှာဖြစ်ပါတယ်။စနေနေ့မှာထိုင်းဝန်ကြီးချုပ်ပရာယုချန်အိုချားနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပြီးတနင်္လာနေ့မှာတော့ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာနဲ့ကမ်လာဟဲရစ်တွေ့ဆုံကြမယ်အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတို့ကပြောဆိုပါတယ်။အမေရိကန်ပြည်တော်စုဟာအာရှပစိဖိတ်ဒေသတွေပိုပိုကောင်းမွန်တဲ့စီးပွားရေးလက်တွဲပဲဖြစ်တယ်ဆိုတော့ဒေသတွင်းနိုင်ငံတွေကိုအဓိကနားချတိုက်တွန်းမယ်အကြောင်း CNN သတင်းဌာနကမှတ်ချက်ရေးပါတယ်။ထိုင်းနိုင်ငံမှာကျင်းပမဲ့ APEC ညီလာခံမှာတရုတ်သမ္မတရှီချင်ပင်နဲ့အဖွဲ့ဝင်20နိုင်ငံကနိုင်ငံခေါင်းဆောင်တွေဝန်ကြီးတွေအစိုးရအရာရှိတွေလက်ရောက်မှာဖြစ်ပါတယ်။ရှင်းနှစ်2023ခုနှစ်ကျင်းပမဲ့ APEC စည်းဝေးကိုအမေရိကန်ပြည်တော်စုကအင်ရှင်ဖြစ်ကျင်းပမှာပါ။
ရိုဟင်ဂျာတရားကြောပါတဲ့နောက်ထပ်သတင်းလေးတစ်စီအင်ဒိုနီးရှားနိုင်ငံအာချေကျွန်းကကမ်းခြေတစ်ခုကိုဒီနေ့လည်းထည့်ရောက်လာပါတယ်ရိုဟင်ဂျာဒုက္ခသည်130ပါတဲ့လေတစ်စီနိုင်ငံမြောက်ပိုင်းကအာချေခရိုင်နာကိုအင်ကာနေကရောက်လာခဲ့ပြီးတဲ့နောက်ဒီနေ့မှလည်းဒုက္ခသည်120ခန့်ပါတဲ့လေတစ်စီထည့်ရောက်လာတာပါဒီနေ့ဗိုလ်ရုမနက်ပိုင်းကအမျိုးသား62ဦးအမျိုးသမီး36ဦးနဲ့ကလေး22ဦးလိုက်ပါလာတဲ့လေတစ်စီဒီမြောက်ပိုင်းအာချေခရိုင်နာကဘလူးကာ2ပိုင်းရွာကိုရောက်လာခဲ့ကြောင်းဒေသခံအာဏာပိုင်တို့ရဲ့ညှဉ်းပန်းချက်မသိရတဲ့ခင်တန်ခါတဲ့တွေစူဝေးတဲ့နေရာမှာယာယီနေရာချတာတယ်လို့ခရိုင်ရဲရာရှိကဆိုပါတယ်။အင်ကာနီကအရင်ရောက်လာတဲ့ရိုဟင်ဂျာတွေဟာတလကျော်ကြာပင်လယ်ထဲမှာကြာခဲ့တယ်လို့သူကဆက်ပြောပါတယ်။သူတို့ကမလေးရှားကိုဥတီထွက်လာတာဖြစ်ပြီးအချေရေပြင်မှာတောင်းတနေတာလို့လည်းဒုက္ခသည်တယောက်ကပြောပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့မှာကျင်းပမဲ့မလေးရှားထွေတွေရေကောက်ပွဲမှာမလေးရှားကောင်းဆောင်မဟာဒီအမိုဟာမက်ကမလေးလူမျိုးများမဟာမိတ်ပါတီကောင်းဆောင်အနေနဲ့ပြန်ပြီးတောင်းဝင်ရှင်းပြမှာဖြစ်ပါတယ်။ဒါကိုဝန်ကြီးချုပ်ဟောင်းမဟာသီယာကလူထုလှုပ်ရှားမှုလို့ပြောဆိုနေတာပါအခုအသက်68နှစ်ရှိနေပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းမဟာသီယာက2003ခုနှစ်ထိအုပ်ချုပ်ခဲ့တာပါသူ့ရဲ့22နှစ်ကြာအုပ်ချုပ်ခဲ့တဲ့သက်တမ်းတွင်တပ်ဦးစပိုင်းအာဏာရှင်တယောက်ဖြစ်ရှုပ်ချခံခဲ့ရပါတယ်ဝန်ကြီးချုပ်ဟောင်းနာဂျစ်ဘရော့ဆက်လက်ထက်မှာတော့ဝန်ကြီးချုပ်ကနိုင်ငံတော်ရောင်းပုံငွေတွေကိုအလွဲသုံးစားပြုခဲ့တာကြောင့်2018ခုနှစ်မှာမဟာသီယာကရွေးကောက်ပွဲပြောင်းဝင်ခဲ့ပြီးပြုပြင်ပြောင်းလဲရေးမဟာမိတ်အစိုးရတက်ကိုဖွဲ့စည်းခဲ့ပါတယ်ကလာကြအကျင့်ပြခြားစားမှုတွေနဲ့စွန့်ထင်းနေတဲ့အတိုက်ခံပါတီကိုဖယ်ရှားဖို့ဥဆောင်ခဲ့တဲ့သူကိုကက်တင်ရှင်တယောက်ဖြစ်ပြန်ပြီးကြိုးဆိုခဲ့ကြပါတယ်။ဒါပေမဲ့နှစ်နှစ်ကြာမှသူ့ရဲ့မဟာမိတ်ဖွဲ့တဲ့ပါခဲ့ကြတဲ့အမတ်တချို့ကဘက်ပြောက်သွားကြတာကြောင့်မဟာဒီယာရဲ့အစိုးရပြုတ်ပြီး UMNO အနာပြန်ရလာခဲ့တာဖြစ်ပါတယ်။စနေနေ့အကျင့်ရှင်ပြန်ရမယ်ထွေထွေရေကောက်ပွဲမှာဝန်ကြီးချုပ်ဟောင်းမဟာဒီယာရဲ့ပါတီကနေရာတော်တော်များများအနိုင်ရမယ်လို့မျှော်လင့်ထားကြပါတယ်။
NASA American Agatha Susan Agency ရဲ့ခေတ်ရှိအပြေးဆုံးဒုံးပျံစင်ကိုလက်ကဘာကိုစူးစမ်းဖို့လွှတ်တင်လိုက်ပါပြီ။ Orion Agatha ရင်ငယ်လေးကိုတည်ဆောင်ထားတဲ့ Artemis ဒုံးပျံကို Florida ပြည်နယ်မှာရှိတဲ့ Cape Canaveral Agatha စခန်းကနေဒီနေ့ November 16ရက်ဗုဒ္ဓနေ့မနက်စောပိုင်းမှာလွှတ်တင်လိုက်တာပါ။ American က Apollo လက်ကဘာစုံစမ်းစူးစမ်းရေးနောက်ဆုံးလွှတ်ခဲ့တာအနည်း50ကြာလာချိန်မှာလက်ကဘာကိုအနီးကပ်ဆုံးလေ့လာဖို့အခုလိုလွှတ်တင်ခဲ့တာဖြစ်ပါတယ်။Artemis 1 လက္ခဏာစူဇန်ရဲ့ခီးစဉ်အဖြစ်ဒုံးပျံလွှတ်တင်ဖို့ August လကုန်ကစပြီးပထမနှစ်ချိန်မှာရွှေ့ဆိုင်ခဲ့ရပြီးတဲ့နောက်အခုမှတတိယချိန်မြောက်မှာလွှတ်တင်နိုင်ခဲ့ကြတာပါ Artemis ဒုံးပျံနဲ့ပါသွားတဲ့ Orion အာကာသယာဉ်ငယ်လေးကလက္ခဏာနဲ့မိုင်4000ကျော်လောက်ကနေ26ရက်လောက်ကြာအောင်လှပ်ပတ်လေ့လာပြီးကမ္ဘာမြေကိုပြန်ဆင်းသက်လာမှာဖြစ်ပါတယ် NASA ရဲ့အာကာသစူဇန်ရဲ့ဒုံးပျံ Orion နဲ့အာကာသယာဉ်ငယ်လေးတို့ပထမဆုံးအချိန်လွှတ်တင်နိုင်ခဲ့တဲ့အပေါ်NASA အကြီးအကဲကလည်းဝန်တာစရာအဖြစ်နဲ့အကုန်ကြီးစွာပြောကြားခဲ့ပါတယ်ခင
်ဗျ။တရင်တွေကိုဥတင်မောင်တန်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ရဲ့ဗုဒ္ဓနေ့ညဘက်တန်းနဲ့စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်တဲ့သတင်းပေးပို့ချက်တွေကိုထုတ်လင်းပါရမယ်။ပထမအဆုံးအနေနဲ့ကတော့မြန်မာနိုင်ငံဆန်ယာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ဟာမြန်မာအရေးကိစ္စအတွက်တောင်ကိုရီးယားနိုင်ငံခီးစဉ်ကိုနိုဝင်ဘာလ16ရက်နေ့ဒီကနေ့မှာစတင်မှာဖြစ်ပါတယ်။နိုဝင်ဘာလ21ရက်နေ့အထိ5ရက်ကြာခီးစဉ်အတွင်းတောင်ကိုရီးယားရောက်မြန်မာနိုင်ငံသားတွေအရေးအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးအတွက်တောင်ကိုရီးယားကိုတိုက်တွန်းဖို့အစီအစဉ်တွေလည်းပါဝင်နိုင်တယ်လို့တောင်ကိုရီးယားမှာရှိနေတဲ့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်ထားပါတယ်။အထူးကိုယ်စားလှယ် Tom Andrew ဟာတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိသလို NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှုရှိပါတယ်။ဒါအပြင်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့လည်းတွေ့ဆုံမှုရှိပါတယ်။ Tom Andrew ရဲ့ခီးစဉ်နဲ့ပတ်သက်လို့ဗားရီများသိရှိထားပါတယ်လို့တောင်ကိုရီးယားဆိုင်ရာ NUG အစိုးရရဲ့ကိုယ်စားလှယ်ကိုရနိုင်ထွန်းကိုမေးကြည့်တဲ့အခါအခုလိုပြောပါတယ်
။ဟုတ်ကဲ့အကြီးကားကတော့ကျွန်တော်တို့ဒီတော်ကိုရီးယားနိုင်ငံကဆိုလို့ရှိရင်မြန်မာဒီမိုကရေစီရဲ့ပတ်သက်ပြီးတော့တက်တက်ကြွကြွနဲ့အားပေးကူညီထောက်ခံပေးတဲ့နိုင်ငံတကာနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့အဲသူ့အနေနဲ့ဒီကိုရီးယားနိုင်ငံကိုတာရောက်ပြီးတော့ကိုရီးယားနိုင်ငံကရှိတဲ့အာဏာပိုင်းတွေနဲ့အတူဒီလူခွန်ကြီးတက်ကြွလှူရှားတဲ့သူတွေကိုလည်းသူတွစ်ဆုံမှုသူစီရင်ရှိပါတယ်ပြီးတော့ကျွန်တော်တို့ဒီကိုရီးယားနိုင်ငံမှာရှိနေတဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ကိုရီးယားနိုင်ငံဆိုင်ရာကုသရေးရုံးကိုလည်းသူလာရောက်ဖို့အတွက်အပွင့်အမင်းထားတာရှိပါတယ်အဲသူနဲ့တွစ်ဆုံပြီးတော့စကားပြောဖို့အစီအစဉ်လည်းရှိပါတယ်ခင်ဗျာ
သူကတောင်ကိုရီးယားကိုလာတဲ့ဆိုတော့ဒီမြန်မာအရေးကိစ္စအတွက်အဓိကပေါ့မြန်မာနိုင်ငံဟိုဒီမိုကရေစီလမ်းကြောင်းပြန်လည်ရောက်ရှိရေးအတွက်တွန်းအားပေးဖို့လာတယ်လို့ယူဆပါသလားဆိုတော့အဓိကပေါ့ကိုရီးယားကလောလောဆယ်ဘာတွေလုပ်နေတာရှိလဲမြန်မာအရေးကိစ္စနဲ့ပတ်သက်ပြီးတော့
ဟုတ်ပါတယ်ဒီကိုရီးယားနိုင်ငံကဆိုလို့ရှိရင်ဒီမြန်မာဒီမိုကရေစီရေးအတွက်ကိုစဉ်ဆက် မပြတ်ပေါ့လေသူအားပေးကူညီဒီထောက်ခံမှုတွေပေးခဲ့တဲ့နိုင်ငံတကာနိုင်ငံဖြစ်ပါတယ်အဲ့ဒါဒီကိုရီးယားပြည်သူတွေကောကိုရီးယားအစိုးရဘုံဝင်တဲ့ကောနောက်ပြီးတော့ကိုရီးယားမှာရှိနေတဲ့အစိုးရမှုတော့အဲဒီ NGO ဖွဲ့စည်းတွေအစားအင်တာအတိုင်းနဲ့အားပေးကူညီတဲ့နိုင်ငံတကာနိုင်ငံဖြစ်ပါတယ်မစ္စတာတွင်ကလူနေနေတဲ့ဒီကိုရီးယားနိုင်ငံကတာရောက်ပြီးတော့ကိုရီးယားအစိုးရအာဏာပိုင်ဖွဲ့စည်းနေပြည်စုံနေပြီးွားရင်ကျွန်တော်ဒီကိုရီးယားမှာရှိနေကြတဲ့အစိုးရမှုတော့ NGO ဖွဲ့စည်းများနဲ့ပြည်စုံပြီးတော့မြန်မာဒီမိုကရေစီရေးအတွက်ကိုပူရီပူရီတောင်းအားပေးနိုင်ဖို့နဲ့ပူရီပူရီအားပေးကူညီထောက်ပံ့မှုထောက်ပံ့မှုတွေပေးနိုင်ဖို့အတွက်ဒူလာရောက်ဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်တို့အကြမ်းမအကြမ်းမြင်အားဖြင့်တော့သိရှိထားတယ်ခင်ဗျာ
မြန်မာပြည်မှာအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီလမ်းကြောင်းပြန်ရောက်ဖို့မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့အာဆီယံအပါအဝင်ကုလသမဂ္ဂဒီနိုင်ငံတကာကနေပြီးတော့တောင်းအားပေးလှုပ်ဆောင်နေတာတွေဟာအောင်မြင်မှုမရှိဘူးပေါ့နော်အဲ့ဒါကိုကုလသမဂ္ဂအတွင်းမှုချုပ်ကိုယ်တိုင်လည်းဝန်ခံထားတာရှိတယ်အဲ့တော့ခုတွန်အင်ဒရူးကတောင်ကိုရီးယားလာတဲ့စီးပွားမှုတွေလုပ်တဲ့ဆိုတော့ဒီကိစ္စမှာကောထိရောက်မှုရှိလာမယ်တိုးတက်မှုရှိလာမယ်လို့မျှော်လင့်နိုင်ပါလား
အဲကျွန်တော်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တောင်ကိုရီးယားနိုင်ငံကဒီမြန်မာဒီမိုကရေစီရေးအတွက်ကိုအင်တာအားတိုင်းနဲ့အာဖရိကနိုင်ငံတနေနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့သူကတော့ဒီနိုင်ငံကိုသူလာချင်းအဖြစ်တော့သူ့အတွက်သူဖြစ်ချင်တဲ့ဆန္ဒတွေသူလုပ်ချင်တဲ့ဒီမြန်မာဒီမိုကရေစီရေးအတွက်ကိုတွန်းအားပေးမယ့်ကိစ္စရပ်တွေကိုတော့ကိုရီးယားနိုင်ငံဘက်ကနေပြီးတော့ဒီနေ့သူပူပေါ်မလို့သွားမယ်ဆိုတော့ဒါပြည်ကြီးလက်ခတ်မလွဲပါဘူးခင်ဗျာ
နောက်တစ်ခုကပေါ့လေဒီကိုရီးယားတောင်ကိုရီးယားရဲ့ယင်းနှိမ့်ညွန့်နှံမှုတွေမြန်မာပြည်မှာတချို့ရှိနေတယ်အဲ့ဒီထားတွေပြန်ပြီးနှုတ်ထွက်သွားတာရှိလားအဲ့ဒါတွေထွက်ဖို့တွန်းအားပေးတာမျိုးရှိလား
ဟုတ်ကဲ့အဲ့ဒါကတော့ကျွန်တော်တို့ဒီမနစ်ကဆိုလို့ရှိရင်ကိုရီးယားတမရပေါ့လေအရင်တမရအဟောင်းကတော့ဒီအိမ်ပြာတော်ကနေပြီးတော့ဒီတရားဝင်စာတောင်ကိုထုတ်ပြန်ကြညာချက်အနေနဲ့ထုတ်ပြန်ထားပါတယ်ကိုရီးယားစီးပွားရေးလုပ်ငန်းရှင်များအနေနဲ့မြန်မာနိုင်ငံအတွင်းမှာစီးပွားရေးဆိုင်ရာယင်းနှိမ့်ညွန့်နှံမှုတွေကိုမလုဖို့အဲလုဖို့စဉ်းစားထားရင်လေခေတ္တခဏစောင့်ဆိုင်ထားပေးဖို့ဆိုရကိစ္စရပ်တွေကိုထုတ်ပြန်လာတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ကိုယ်တိုင်တော့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာဟုတ်ကဲ့
ဒါကတော့ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ရဲ့တောင်ကိုရီးယားခီးစဉ်နဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းခဲ့တာပါဆက်လက်ပြီးတော့မြန်မာပြည်တဲ့ကစစ်ပွဲတွေဖြစ်ပွားနေတဲ့ဒေတာကအကြောင်းအရာတွေကိုဆက်လက်တင်ပြပေးပါအောင်မယ်ပထမအဆုံးအနေနဲ့ကတော့ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖះသုံးစုဒေသ KNU တပ်မ6ထိန်းချုပ်ရွာကတပ်ထုမိုင်းအပေါ်စစ်ကောင်စီကနိုဝင်ဘာလ16ရက်နေ့မနေ့တနာရီကျော်အချိန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုအတွင်းတရုတ်နိုင်ငံသားတချို့နဲ့မြန်မာအလုံသမားတွေစုစုပေါင်း9ဦးထက်မနေ့တေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးအေးမာကအပြည့်အစုံကိုဆက်လက်ပြောပြပါမယ
်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်ဖះသုံးစုဒေသKNU ထိန်းချုပ်ရာနယ်မြေမှာတပ်ထုတူးဖော်ရေးလုပ်ငန်းတွေလုပ်နေတဲ့တပြုတ်တပ်ထုမိုင်းကိုစစ်ကောင်စီကမနေ့တနားရီကျော်အချိန်မှာလေကြောင်းကနေဘုံကျဲတက်ခိုက်ခဲ့တာပါဒီမိုင်းဟာ KNU နဲ့ဆက်ဆက်ပြီးလုပ်နေတဲ့တပ်ထုမိုင်းဖြစ်ပါတယ်ဒီမနေ့မှာလေကြောင်းကနေဘုံကျဲတက်ခိုက်မှုကြောင့်တရုတ်နိုင်ငံသားတချို့နဲ့မြန်မာလူသမားတွေတေဆုံးမှုတွေရှိတယ်ဆိုပြီးမျက်မြင်တွေ့ရှိသူဒေသခံတဦးကအခုလိုပြောပြပါတယ
်စိုက်လေမရှိနဲ့ဘုံကျဲတော့အတလိုက်ကြိုးတော့ပါ
ဟုတ်ကဲ့
မြောက်လေအဲ့ဒီမှာဘုံကျဲတော့ဟောအဲ့ဒါအလုတ်ကွက်တော့လေဒီကျတော့အမှတ်ချပေါ့အမှတ်ချမှာတော့
ဆက
်ဒီအပြေကသူ့မိုင်းဌာနရှိတယ်လေဒီသူ့မိုင်းဌာနနဲ့တိတ်ကူတယ်လေမြောက်တော့အဲ့တော့ဘုံကျဲတော့အဲ့လူကဟိုနဲ့တရက်ဝတ်သုံးယောက်ပြီပါလားတရက်ဝတ်အဲ့ဒီလုံးကန်းစီနော်ကိုယ်ကလေးပေါ့တရက်ဒီမျိုးသုံးယောက်စီကျွန်တော်အလုတ်ကမာတွေကဗမာပြည်သားက၈ယောက်ကျန်ရတိကြီးရေပေါ့အဒါရပြင်းနေဆိုတော့အဆက်မရှိနိုင်ဘူးကျန်ရပဲအကြီးကြီးပေါ့ဟုတ်တယ်ကြာအခုဆေးရုံကတော့အဆက်ရှင်နေပြီကြာဒီဆုံးဆေးရုံကိုသိမ်းဆေးလာပေါ့ဒါရအပြင်းထန်ရတယ်လေဆေးတဲ့ဒီရောက်ဖြူဝိုင်းပြောတယ်
တေဆုံးသူတွေနဲ့ပတ်သက်လို့အရေးအတွက်အတိအကျကိုတော့တိကျအတည်ပြုလို့မရသေးပါဘူးဒီတပ်ထုမိုင်းဟာ KNU နဲ့ဆက်ဆက်လုပ်ကိုင်နေတဲ့မိုင်းတွင်းဖြစ်တယ်ဆိုတာကိုတော့ KNU ကအတိမပြုသေးပေမဲ့ဒီကနေ့ဘုံကျဲတိုက်ခတ်မှုအပြီးမှာ KNU စစ်သားတွေလာရောက်ကြတယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီတပ်ထုမိုင်းတွင်းကိုလုံခြုံရေးအရလေကြောင်းကနေတိုက်ခတ်ခဲ့တာဆိုပြီးပြောပါတယ
်တို့အနေနဲ့ကတော့လုံခြုံရေးအရာတွေကိုတရားမဝင်လုပ်ကိုင်ပြီးတော့တို့အချက်အမောက်လုပ်ငန်းတွေအချက်အမောက်လုပ်ငန်းတွေလုပ်ကိုင်နေတဲ့အတွက်တို့လုံခြုံရေးအရာဆောင်ရွက်ခြင်းဖြစ်ပါတယ်ခုနပြောတဲ့နိုင်ငံခြားသားတွေတည်တယ်ဆိုတဲ့ဒီလိုတက်လာတယ်ပြရပါတယ်။ဒါကျွန်တော်တို့အတိအပြုနိုင်ခြင်းတော့မရှိပါဘူး။တို့တော့ရှိခဲ့ရင်လည်းဒါတွေဒီတရားမဝင်လုပ်ငန်းကိုဒါရောက်လုပ်ကိုင်နေတဲ့လူတွေဖြစ်ပါတယ်။တရားမဝင်နေထိုင်ပြီးလုပ်ကိုင်နေတဲ့လူတွေဖြစ်ပါတယ်။အစိုးရကနေခွင့်ပြုထားတဲ့ တတ်ထူရှာပီးလုပ်ငန်းတတ်ထူသူဖွဲ့လုပ်ငန်းမရှိဘူးလို့ပြောကြပါတယ်။ယခင်ကတော့ကျွန်တော်တို့ရှိခဲ့ပူပါတယ်။အဲဒီမှာ2016ပေါ့နော်။2016မတိုင်ခင်ကကျွန်တော်တို့ရှိခဲ့ပူပါတယ်။
တပြုတ်တတ်ထုမိုင်းတွင်းကနေခနောက်စိမ့်နဲ့ခဲတတ်ထုများတူဖော်နေတာဖြစ်ပြီးစေအစိုးရလက်ထက်ကလေးကတရုတ်လုပ်ငန်းရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီနောက်မှာတော့စာချုပ်သက်တမ်းကုန်ဆုံးပြီး2016ခုနှစ်နောက်ပိုင်းကစပြီးသူတို့နဲ့ပူးပေါင်းလှုပ်ဆောင်တာမရှိတော့ကြောင်းစစ်ကောင်စီဘက်ကပြောပါတယ်။တပြုတ်တတ်ထုမိုင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့တော့ KNU ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
။မအေးအေးမှာသတင်းပေးပို့သွားတာဖြစ်ပါတယ်။ကရင်ပြည်နယ်အတွင်းကအခြေအနေတွေအပြီးမှာတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုဆက်လက်တင်ပြပါအောင်မယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမောင်းတောနဲ့ကြောက်တော်မြို့နယ်နှစ်ခုမှာဒီနေ့တရက်တည်းလက်နက်ကြီးကြီးတွေကြားရောက်ပောက်ခွဲခဲ့တာကြောင့်ဒေသခံအရသာ73ဦးသေဆုံးပြီး25ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အဲ့ဒီလက်နက်ကြီးကြီးကြားရောက်ခဲ့တဲ့နေရာတွေမှာဗားတိုက်ပွဲမှဖြစ်ပွားတာမရှိဘဲမြန်မာစစ်တပ်ဘက်ကပစ်တာဖြစ်တယ်လို့ရခိုင်တပ်ဖွဲ့ AA ဘက်ကပြောဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မောင်းတော်နဲ့ကြောက်တော်မျိုးတွင်အခြေအနေတွေသတင်းပေးပို့ချက်ကိုမတ်ဆူမွန်ကဆက်လက်ပြောပြမှာပါ
။ရခိုင်ပြည်နယ်မောင်းတော်မြောက်ပိုင်းကဂျိတ်ကျောင်းကျေးရွာတွေကိုဒီကနေ့နိုဝင်ဘာလ16ရက်နေ့နေ့လယ်ပိုင်းတုန်းကလက်နက်ကြီးကြားရောက်ပောက်ကွဲလို့ဒေသခံ10ဦးသေဆုံးပြီး22ဦးဒဏ်ရာရရှိခဲ့တယ်လို့ရခိုင်လက်နက်ကိုင်တပ် AA အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါက VOA မြန်မာပိုင်းကိုပြောပါရတယ်။
ဒီနေ့လေတနာ ਈ မှာပေါ့ဒီမောင်တို့ဒီကျင်းချောင်းနတ်ခါခခနစ်ကနေပြီးတော့မှသူတို့လက်နေကြီးနှလုံးပစ်တာရှိတယ်ဆိုတော့အဲ့ဒါအဲ့ဒီလက်နေကြီးကမောင်တို့မျိုးနေဒီဂရက်ရှင်မျိုးရွာရဲ့ဒီအထေကိုကြားရောက်ပောက်ခွေးတာပေါ့နော်အဲ့ဒီမှာဒီဂရက်ရှင်မျိုးရွာအထေမှာသူတို့ဒီဟိုခလေးတန်ပွန်တက်တဲ့ပွေပေါ့နော်အဲ့ဒီခလေးတန်ပွန်တက်တဲ့ပွေလုံးနေကြတာရှိတယ်ဆိုတော့အဲ့ဒီနေရာမှာပွေလုံးနေတဲ့နေရာကိုဟိုတိတ်တိတ်လက်နေကြီးကြားရောက်ပြီးတော့မှဟိုအဲ့ဒီပွေးကိုရောင်းနေတဲ့ဟိုအရသာပြည်သူဟိုသေဦးပွေးချင်းပြီးတည်ဆုံးပြီးတော့ဟို22ဦးတန်ရာရရှိတာရှိတယ်ဆိုတော့အဲ့ဒီတန်ရာရတဲ့သူတွေကိုအခုတော့ဒီကျင်းချောင်းဆေးရုံကိုပို့ပြီးတော့ဆေးကုသနေတာတွေရှိတယ်လို့နောက်ဒီမောင်တို့ဘက်ကိုဒီတန်ရာပြင်းထန်တဲ့သူတွေကိုမောင်တို့မျိုးဆေးရုံကိုယူသွားတယ်တော့လေဟိုတိရတယ်
တည်ဆုံးသွားတဲ့သူတွေကိုတင်းကြိုလိုက်ပြီးတော့တန်ရာရတဲ့သူတွေကိုတော့ဆေးရုံကိုပို့ဆောင်ထားတယ်လို့လည်းကျေးချောင်းကျေးရွာသားတူကပြောပြပါတယ
်။ဒါကတော့အလောင်းကောင်တော့ခေါ်တောင်းကပလိုက်ပါကွာ။သူရှေ့ရောက်တော့တောင်းကပလိုက်တော့အခုရှေ့ရောက်နေစင်းနဲ့လေရောက်တော့မလို့ရှေ့ရောက်မှာကြာခဲ့တယ်။အများကြီးပါပါလေဆောက်ပါတိပါ
။ဒါပြင်ဒီကနေ့မနက်ပိုင်းတုန်းကလည်းကြောက်တော်မြို့နယ်ချောင်းတူကျေးရွာအတွင်းကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲပြီးတော့ဒေသခံ၃ဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့လည်းရခိုင်လက်နက်ကိုင်တပ် AA အဖွဲ့ရဲ့ပြောခွင့်ရခိုင်တုခါက VOA ကိုပြောပြပါတယ်။
မနေ့စစ်တနာရီချိန်မှာကြောက်တော်မျိုးနယ်ကန်စောက်အခြေစိုက်ပေါ့ခမာ3ခွန်ခွန်နောက်ဒီခမာ539အဲ့ဒီလက်နေကြီးတက်တဲ့ကနေပြီးတော့မှဒီ105မီလီမီတာလို့ထင်ရတဲ့လက်နေကြီးဟိုဆစ်လေးလုံးပြစ်တာရှိတယ်ဆိုတော့အဲ့ဒီလက်နေကြီးကဒီရှောင်းတူရရွာကိုကြာရောက်ပေါက်ပွေးပြီးတော့မှဟိုလူ3ဦးဒီယောက်ျား3ဦးပွေးရှင်ပြီးတည်တယ်နောက်ထပ်လည်းပဲဒီအမျိုးသမီး2ဦးပါဝင်ပေါ့3ဦးတန်ရတာရှိတယ
်ရခိုင်ပြည်နယ်အတွင်းနေရာတချို့မှာပြီးခဲ့တဲ့လပိုင်းနေကလေးကအေးအေးရခိုင်လက်နက်ကင်တက်ဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်ပွားပြီးတော့လက်နက်ကြီးတွေတုံးပြီးပစ်ခတ်နေတယ်လို့စစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာလည်းရှိခဲ့ပါတယ်ဒီကနေ့လက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တဲ့မောင်းတော်မြောက်ပိုင်းနဲ့ကြောက်တော်မြို့နယ်မှာတော့တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့စစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာလို့လည်းခိုင်တုခါက VOA ကိုပြောပါတယ်
ဟုတ်ဒါကတော့သူတို့ဒီအရသာပြည်သူတွေကိုဥတည်ပြီးတော့မှဒါပြစ်မှားထားဟိုပြစ်ခတ်နေတာဖြစ်တယ်။ဘာတိုက်ပွဲမှဖြစ်တာမရှိဘူးဗျ။ဟိုတိုက်ပွဲဖြစ်တာမရှိဘဲနဲ့ဒီလိုမျိုးဒီအရသာပြည်သူတွေနေတဲ့ရွာတွေကိုဟိုဒါတမင်တကာရည်ရွယ်ချက်ရှိရှိနဲ့နေပြီးတော့မှဟိုပြစ်ခတ်နေတာဖြစ်တယ်။ဒါဟာစစ်ရသွားမှုရောက်တယ်လို့ပြောလို့ရတာ
အခုလိုမျိုးအေအေဘက်ကပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်ချက်ချက်ချင်းထွက်လာတာမရှိသေးပါဘူးရခိုင်ပြည်နယ်ထဲမှာအေအေနဲ့ ARS ကြမ်းဖက်အဖွဲ့တွေခြေကုပ်ယူလှုပ်ရှားနေတယ်လို့လက်နက်ကြီးတွေတုံးပြီးပစ်ခတ်နေပါတယ်ဆိုပြီးစစ်ကောင်စီဘက်ကတုံ့ပြန်ဆွဆွဲလေးရှိပါတယ်ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအရက်သားပြည်သူထိခိုက်သေးဆုံးတဲ့သတင်းတွေဟာတစ်နေ့ထက်တစ်နေ့ပိုပြီးတော့များလာနေပါတယ်ရှင်
ဒါကတော့ရခိုင်ပြည်နယ်ပတ်သက်တဲ့သတင်းပေးပို့ချက်ကိုမဆုမွန်ပြောပြသွားတာပါဒီကနေ့ရခိုင်ပြည်နယ်ကအရသာတည်ဆုံမှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့ အေးအေးဘက်ကရည်ရွယ်ချက်ရှိရှိပြစ်ခတ်လို့တည်ဆုံလာလို့မကြသေးမီအချိန်ပိုင်းကပဲတုံ့ပြန်ပြောဆိုချပါရခင်ဗျာအခုဆက်လက်ပြီးတော့ရှမ်းပြည်နယ်ကရင်နီဘက်ကအခြေအနေတွေကိုဆက်ပြီးပြောပြပါဦးမယ်ရှမ်းပြည်နယ်ခရီးပြည်နယ်နေဆက်ဖြစ်တဲ့ဒီမော့ဆိုမြို့နယ်နဲ့ဖဲခုံနေဆက်ကစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေမှာပြီးခဲ့တဲ့နှစ်ရက်ကမြန်မာစစ်တပ်ဘက်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးတွေကြောင့်အရသာကလေးနဲ့တူကလေးငယ်တဦးသေဆုံးပြီး12ဦးတန်ရာရရှိသွားတယ်လို့ဒေသခံတွေနဲ့လူအခွင့်အရေးအဖွဲ့တွေကပြောဆိုပါတယ်ဒေသတည်ငြိမ်စပြုလာတဲ့အတွက်ရွာသူရွာသားတွေနေရပြန်လာနေတဲ့အချိန်မှာအခုလိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်တဲ့အတွက်နောက်ထပ်ဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့လည်းပြောဆိုပါတယ်ခရီးပြည်နယ်အတွင်းကစစ်ပေးဒုက္ခသည်တွေရဲ့အခြေအနေသတင်းပေးပို့ချက်ကိုတော့မတ်ဤတန်စင်ကဆက်ပြီးပြောပြပါမယ်
နိုဝင်ဘာလ15ရက်မနေ့လုံကညနေပိုင်းမှာကယင်းဤပြည်ခေါ်ကယားပြည်နယ်ဒီမော့ဆုံမြို့နယ်အနောက်ခြမ်းစစ်ပြေးဒုက္ခသည်တွေခိုးလုံတဲ့မူဂျိုကျောင်းအဆောက်အဦပေါ်ကိုလက်နက်ကြီးကြီးကြားရပေါက်ကွဲလို့မိသားစုဝင်6ယောက်ထိခိုက်ဒဏ်ရာရရှိပြီးတော့အဲ့ဒီက9နှစ်အရွယ်ကလေးငယ်တယောက်တိဆုံးသွားတယ်လို့ဒေသခံတယောက်က VOA ကိုခုလိုပြောပါတယ်
မမေက9နိုင်တော်လာမနမောင်ဒီကအချိန်မှာလည်းမကြည့်ကြရကြ။ဒါတော့အဲ့ဒီအိမ်မှာရှိတဲ့လူအလုံးတော့ဆက်တောင်းရတာပေါ့နော်။နောက်ကလေးနဲ့တယောက်ဆုံးပါသွားတယ်ဟာ။ဆက်ဆောင်ရင်ပြီးတော့ဟာပေါ့နော်။ရာသီကတားရကြည့်တယ်ဒီခိုင်းနဲ့အများဆုံးလူခိုင်းနေရပါနော်။ဒီခိုင်းတဲ့လာကလူကြီးဟိုအိမ်ထောင်စားပြီးတန်းစီကြီးကတောင်းတယ်ဆိုတော့ဆောက်ရောက်ရှိနေကြ။ဟုတ်။နောက်ပြီးတော့ပြည်သူမျိုးတယောက်ရှိနေကြ။ကလေးနဲ့လည်းမလာပေါ့နော်။ဆရာကပြေဆုံးသွားတာဆရာပေါ့နော်။ကလေးနဲ့လည်းမလာပါ
ကီအန်နီလူခွင့်ရဲ့အဖွဲ့ဒါရိုက်တာကိုပညာကလည်းတန်ရာရကလေးငယ်တယောက်တည်ဆုံတဲ့အပြင်ကျန်ထိခိုက်တန်ရာရရှိသူတွေက၄ယောက်ဟာပြင်းပြင်းထန်ထန်တန်ရာရရှိထားတဲ့အကြောင်းအခုလိုတည်ပြပြောဆိုထားပါသည်
တော်နကူရွာမှာရှိတဲ့မူဂျူချောင်းပေါ်လည်းနေကြီးကြတော့ပေါ့နော်ကြတော့အကောင်လုံးမိသားစုတစုလုံးပေါ့နော်ထိတယ်၉ယောက်ထိတော့ပေါ့နော်၉ယောက်ထဲမှာက၄ယောက်ပြင်းထန်ပြီးတော့မှ၄ယောက်ထဲကကလေးရဲ့တယောက်တော့ဆုံးသွားတော့ပေါ့နော
်အခုလည်းနေကြီးကြတဲ့ဒေါ်နိုကူကျေးရွာဟာတိုက်ပွဲမဖြစ်ဘူးတဲ့ကျေးရွာတွေဖြစ်ပြီးတော့ထောင်ထဲချီတဲ့ဆေးဘေးဒုက္ခသည်တွေလာရောက်ခိုလုံတဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒေသခံတွေကပြောပါတယ်။လက်နက်ကြီးကြီးကြားရောက်ပောက်ကွဲမှုကြောင့်ဒေသခံတွေစိုးရိမ်ထိလိုက်ပြီးတော့တချို့သူတွေကတခြားပေးခဲ့တဲ့နေရာတွေစီထပ်ပြီးတော့ပြောင်းရွှေ့သွားတာတွေလည်းရှိရလို့ပြောပါတယ်။အလားတူနိုဝင်ဘာလ14ရက်နေ့ညပိုင်းကရှမ်းပြည်မြောက်ပိုင်းဖဲခုံမြို့နယ်အရှိချမ်းတောင်ပို့ကြီးရွာစီမီလော့ရွာတွေဘက်လေမြန်မာစစ်ကောင်စီဘက်ကပြစ်ခတ်လိုက်တဲ့လက်နေကြီးကြီးကြားရပေါက်ကွဲလို့အရဲသား၃ယောက်ထိခိုက်ဒဏ်ရာရပြီးတော့နေတချို့လည်းပျက်စီးသွားတယ်လို့စီမီလော့ရွာကကပြောပါတယ်
။တမှုကြီးရဲ့နောက်ဟိုစီမီလော့ကြီးရွာရဲ့နောက်ဟိုလက်ထုံကြီးရွာရဲ့ပေါ့နော်ဒီလက်နေကြီးကြားတော့နော်ဒီလက်ပွဲစီမီနဲ့ဆက်နေကြားလာလက်နေကြီးကြားရတော့အိမ်လေးလုံးပြည့်တယ်နောက်တကောင်တည်တယ်နောက်ဒီ၃ယောက်ထိခိုက်ဒဏ်ရာရတယ်ထဆောင်ရပြရတာရှင်မလို့ကြေးရရဲ့နောက်ညောင်ပင်သားရဲ့နောက်ဒီရှမ်းဆောင်ကန်းရဲ့နောက်ရက်ထုံတစ်ခုပေါ့အဲဒီရတွေကသူ့လူရပေးဆောင်ကြတယ်ဆဲနဲ့ဒီကတ်ရဲ့လက်ကောင်းနေပေါ့လမ်းကြီးကထူတာတို့တော့ထဲဖုံးနေလမ်းထူတာတို့ဒီမိုးပြေလေးလေးနဲ့တင်းဒီကတားကလမ်းကြီးထူတာတို့အဲ့ဒါကိုကြည့်ရတာအချို့မနေရကြတော့
အရသားတွေထိခိုက်တဲ့အရာနဲ့ပတ်သက်လို့တီးခြားတီးပြချက်မရသေးတယ်လို့မြန်မာစစ်တပ်ဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်တဲ့ဆိုတဲ့သတင်းပေါ်မှာစစ်ကောင်စီဘက်ကတုံ့ပြန်တီးပြတာမရှိသေးပါဘူးဖဲခုံမြို့နယ်အရှိချမ်းမှာဒေသတည်ငြိမ်စာပြုလာလို့ရွာသူရွာသားတွေနေရပြန်လာနေတဲ့အချိန်မှာပဲအခုလိုလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခံရတာလို့ပြောပါတယ်ဒါကြောင့်စီမီလော့ရွာတောင်မို့ကြီးရွာလဲထုံရွာညောင်မင်းသားရွာဆောင်ကန်းရွာစတဲ့ပတ်ဝန်းကျင်ရွာတွေမှာလေသူတို့ရွာတွေမှာမနေရတော့ဘဲနေပေးလို့ရာကိုထပ်ပြီးတော့တင်းရှောင်ကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။ဒါကတော့ရှမ်းပြည်နဲ့ကယားပြည်နယ်ဘက်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်ကြောင့်အရသားတွေထိခိုက်ဒဏ်ရာရရှိတာနဲ့အခက်အခဲဖြစ်နေတဲ့အကြောင်းတွေကိုသတင်းပေးပို့ချက်တွေကိုမှတ်ဤတန်စင်ပြောပြသွားတာဖြစ်ပါတယ်။ VOA ရဲ့ဗိုလ်ဒူးနေညဘက်အသံလွှင့်အစီအစဉ်တွေကိုလိုင်းနိုမီတာ19 kHz 15453ညလိုင်းနူမီတာ25 kHz 11803ညလိုင်းနူမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။သောတာရှင်များခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်လို့တဲ့အကြံပေးလို့တဲ့ဆိုလို့ရှိရင် email ကနေတစင်ဆက်သွယ်ရေးသားနိုင်ပါတယ်။ရေးသားမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။စာရေးသားဆက်သွယ်ဖို့လည်းဖိတ်ခေါ်ပါရစေ။ကျွန်တော်တို့မကြခင်အချိန်တွင်းမှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာဖြစ်ပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချံနှစ်ယုံနဲ့ကမာရရကအတန်လေးကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လဲချိန်တယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓနဲ့ညဘက်အတန်လွင့်အစီအစဉ်တွေကို line to meter 19 kHz 15653ည line to meter 25kilohertz 1883ညလိုင်းနိုမီတာ32 kilohertz 9335တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူထုနဲ့ကျန်းမာရေးမြမအရေးသုံးသပ်ချက်အားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ကတော့ဒေါက်တာတန်းဇော်တင်ပြတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ကြပါတယ်။ဒီတစ်ပတ်အတွက်တော့ BMI တက်ပြီးတော့အဝလွန်နေတဲ့သူတွေဟာစီဂျိုယောဂရှိနိုင်တယ်ဆိုတာကိုသတိပြုဖို့လိုအပ်ပြီးတော့စီဂျိုသွေးဂျိုယောဂရှိနေသူတွေအတွက်လည်းစီဂျိုဆေးတွေသုံးဆွဲနေရတဲ့အချိန်အတွင်းမှာကိုယ်အလေးချိန် short ချဖို့လိုတာလောက်တာကိုတွက်ဖက်လှုပ်ဆောင်မှုလိုတဲ့အကြောင်းတွေကိုဒေါက်တာတန်းစုံကတင်ပြထားပါတယ
်။ BMI လို့ခေါ်တဲ့အသားကျဉ်းနှုန်းဟာလူတစ်ယောက်မှာတမန်အားဖြင့် 18.5 ကနေ 25 အတွင်းရှိတင်တာပါ BMI 25ထက်ကျော်လာပြီဆိုရင်တော့ဝါလွန်ယောဂဖြစ်ဖို့တာဆုနေပြီပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာအမျိုးအစားနှစ်စီဂျိုယောဂဝေနာရှင်အများစုဟာအဝလွန်နာကိုတွေ့မြင်နေရတယ်လို့အဝလွန်နာနဲ့စီဂျိုယောဂနဲ့ဆက်စပ်မှုကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ဆရာတို့တိုင်းပြည်မှာလည်းဒီလိုပါပဲ။ဆရာတို့ဥဒနေရတဲ့အမျိုးအစားနှစ်စီဂျိုယောဂတဲ့အများစုဟာအဝလွန်နေပါတယ်။နော်အဝလွန်နေဆိုတာ BMI နဲ့ပြောမယ်ဆိုလို့ရှိရင်ဆရာတို့ကဒီနောက်ပိုင်းနိုင်ငံတွေက30ကျော်လို့သတ်မှတ်တယ်။အာရှနိုင်ငံသားတွေအတွက်ကတော့ဆရာတို့ကဒီ28လောက်ဒီကိုเนาะတတ်မှတ်တယ်ပေါ့เนาะဆိုတော့အဲ့ဒီမှာအများစုက obesity တဲ့ဝင်နေ overweight ပေါ့เนาะ overweight ဆိုတာတော့23အဲ့တော့ BMI BB ဆိုင်ရာမှာဒီနောက်နိုင်ငံတွေကဆို25တဲ့ကျော်ရင်အဲ overweight လို့တတ်မှတ်တယ်အရှိအเนาะကျားတို့အရှတို့အရှိတောင်အရှတို့မှာတော့ BMI 23ထက်ကျော်ရင်ကျားတို့က overweight ကိုယ်လေးချိန်မြင့်မားနေတယ်ပေါ့ဆိုတော့အများစုတွေအားလုံးကဒီလိုကိုယ်လေးချိန်မြင့်တဲ့အထဲမှာရောက်ရှိနေတဲ့ဆရာတို့ရဲ့လူနာများစုเนาะဒါကြောင့်မလို့စီဂျိုယောဂသည်တွေကလည်းတစ်ဖြည်းတစ်နှစ်တစ်နှစ်များလာတာကိုတွေ့ရတယ်အဲ့တော့ကိုယ်လေးချိန်ရဲ့စားသောက်နေထိုင်မှုပုံစံတွေပေါ်မူတည်ပြီးတော့ဒီစီဂျိုယောဂဟာဆိုရင်တစ်ဖြည်းဖြည်းအသက်ငယ်ရွယ်တဲ့သူတွေမှာပါတွေ့လာတဲ့အတွက်ကြောင့်မလို့ဆရာတို့အသက်35ကျော်တာနဲ့နေကောင်းသည်ဖြစ်စေเนาะလက္ခဏာပေါ်သည်ဖြစ်စေမပေါ်သည်ဖြစ်စေစီဂျိုစစ်ဆေးဖို့ဆိုပြီးတော့အကြံပြုထားတာမျိုးရှိတယ်ပေါ့เนาะဆိုတော့အဲ့ဒီမှာဇာတို့ကဘာသွားတွေ့တယ်ဆိုတော့ကုသမှုအောင်မြင်မှုအတွက်မှာအရေးကြီးဆုံးကလူနာပါဝင်မှုအရေးကြီးဆုံးဖြစ်တယ်ဆရာဝန်ထက်ဆိုင်။တော့လူနာကဒီယောဂအကြောင်းကိုသိရမယ်။ကိုယ့်ရဲ့နေတိုင်းစားသောက်မှုပုံစံကိုပြောင်းလဲလိုက်ခြင်းအပြင်စီးကျုပ်ထိမ့်သိမ့်မှုကောင်းမယ်ဆိုရင်သွေးပေါင်ထိမ့်သိမ့်မှုကောင်းမယ်ဆိုရင်ဆီထိမ့်သိမ့်မှုကောင်းမယ်ဆိုရင်ဒီသက်တမ်းစီနေတိုင်းမှာဖြစ်ပြီးတော့နောက်ဆက်တွဲပြဿနာတွေဖြစ်တဲ့လေဖြတ်တာနော် heart attack ရတာကြောက်ကတ်ဆီရတာတွေကိုကာကွယ်နိုင်မှာဖြစ်တယ်ဆိုတော့ဒီချက်တွေတွေကိုတည်တည်ချာချာသိသဘောပေါက်နားလည်မှသာလေသူကိုယ်တိုင်လိုလိုလားလားအစားတောက်ဆင်ညာတွေဖြစ်ပါတယ်အဲ့တော့နှုတ်ဆိုလို့ရှိရင်တော့နားလည်သဘောမပေါက်မှုမရှိရင်ဆရာဝန်ပေးတဲ့ဆေးလည်းတောက်တယ်ကိုစားကျင်တာလည်းစားနိုင်မယ်ဆိုရင်တော့စီဂျိုယောဂါတွေကထိမ့်သိမ့်လို့ရမှာမဟုတ်ဘူးဒါဆိုရင်နောက်ဆက်တွဲပြဿနာဖြစ်တဲ့ဒီလက္ခဏာတွေနဲ့ယောဂါခံစားရမှာဖြစ်ပြီးတော့တက်သေးဆုံးတဲ့အထိဖြစ်နိုင်တယ်ပေါ့နော
်စီဂျိုသွေးဂျိုယောဂါကိုကုသတဲ့နေရာမှာဆေးပေးနေုံနဲ့မလုံလောက်ပဲအစားအသောက်လက်ညှိုးမှုနဲ့အတူကျန်းမာရေးပညာပေးမှုတွေကိုပါတွဲဖက်လှုံ့ဆော်ကြရမှာပါစီဂျိုသွေးဂျိုယောဂါကိုကုသတဲ့ဆရာဝန်တဦးတည်းကလူနာနဲ့ထိတွေ့ရတဲ့အချိန်တိုလေးအတွင်းမှာဆေးဝါးကုသမှုနဲ့အတူအစားအသောက်လက်ညှိုးမှုနဲ့စီဂျိုသွေးဂျိုယောဂါအကြောင်းကျန်းမာရေးပညာပေးမှုတွေကိုတပြိုင်တည်းတွဲဖက်လှုံ့ဆော်နိုင်ဖို့ဆိုတာခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒါကြောင့်ဆရာတို့ကဒီချက်လက်လေးတွေကိုဆွေးနွေးကြတဲ့အခါမှာpatient educationနောက်တစ်ခါ dietitian အစားအသောက်စားသမှုပုံစံပြီးတော့မှဆေးဝါးကုသမှုเนาะဒီပိုင်း၃ပိုင်းပိုင်းပြီးတော့ခွဲခြားပြီးတော့ဆရာတို့ဆွေးနွေးကြတဲ့အခါမှာဆရာတို့တိုင်းပြည်မှာเนาะအထွေထွေအထူးကုဆရာဝန်ပဲဖြစ်ဖြစ်အထွေထွေယောဂကုဆရာဝန်တွေပဲဖြစ်ဖြစ်ဒီစီဂျူယောဂတွေကိုကုသတဲ့အခါမှာအများစုသည်ဒီဆရာဝန်တယောက်ထဲရတာလေဒီ၃မျိုးလုံးကိုဆရာတို့ကအဲတာဝန်ယူကုသပြီးနေဥပမာเนาะကုနာ education ဒီစီဂျူနဲ့ပတ်သက်တဲ့ပညာပေးလဲဆရာတို့ပဲပြောပါတယ်နော် dietitian အစားအသောက်တွေဘယ်လိုစားရမလဲဆိုတာလည်းဆရာတို့ပဲပြောပါတယ်။ဗေဆေးတွေတောက်ရမလဲဆိုတော့ဆရာတဦးရေရပဲပြီးရတယ်နော်။ဆရာဝန်တယောက်ဒီလူနာတဦးကိုပေးရတဲ့အချိန်ပေးနိုင်တဲ့အချိန်နည်းသွားတာနဲ့အများဆရာတို့ဒီစုစုယောဂဆိုင်ရာအချက်လက်တွေကိုအလုံးလောက်ဆရာတို့မပြောကြနိုင်ဘူး။နောက်တစ်ခါစားသောက်မဲ့စားသောက်ပုံစံတွေတိတိကျကျပြောနိုင်မှုအားနေတယ်။ ဆရာတို့စေဝါတွေကတော့ဆရာဝန်နေနေကတော့သတ်မှတ်တဲ့လမ်းညွှန်ချက်နဲ့ညီဆရာတို့ပေးရတာရှိတယ်။အဲ့တော့ဆရာတို့အားနည်းတဲ့အပိုင်းလေးတွေကိုဖြည့်ဆည်းပြီးတော့ဒီနော်လူနာကိုချိန်ပေးပြီးတော့နားလည်သဘောပေါက်အောင်ပြောကြဖို့ဒီစီချိုတက်နေတဲ့ဒီစေးတိုးတောက်ပါလို့ပြောတာတဲ့ကိုအများကြီးပဲအကျိုးရှိမှာဖြစ်ပါတယ
် BMI တက်ပြီးအဝလွန်နေတဲ့သူတွေအနေနဲ့စီချိုသွေးချိုယောဂဖြစ်နိုင်တယ်ဆိုတာကိုခရီးပြုလို့ပြီးစီချိုသွေးချိုယောဂဝေနာရှင်တွေအနေနဲ့လည်းစီချိုဆေးတွေတုံးဆဲနေရတဲ့အချိန်တွေမှာကိုလေးချင်းရှော့ချတာမျိုးကိုတွေ့ဖက်လှုပ်ဆောင်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါ ဒေါက်တာတန်းစောတင်ပြတဲ့လူဒူးနဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပါအောင်မယ်အာဆီယံထိပ်သီးအစည်းအဝေးပဲပြီးဆုံးသွားတာနဲ့အတူအလက်ကျဥက္ကဋ္ဌယာရုလဲကမ်ဘောဒီးယားနိုင်ငံကစီကနေအင်ဒိုနီးရှားလက်ထက်ရောက်သွားပြီဖြစ်ပါတယ်ကိုယ်တိုင်လဲဒီမိုကရေစီနိုင်ငံဖြစ်ပြီးတော့အဖွဲ့ထဲမှာအင်အားအကြီးဆုံးလဲဖြစ်တဲ့အင်ဒိုနီးရှားဦးဆောင်မှုအောက်ကအာဆီယံဟာမြန်မာပြဿနာအရေးဘယ်လောက်ထိထိရောက်ရောက်ဆောင်ရွက်နိုင်ပွဲရှိပါသလဲစစ်ကောင်စီနဲ့အနေနဲ့ကောဒီတခါအာဆီယံရဲ့ဆန္ဒအတိုင်းလိုက်နာဆောင်ရွက်နိုင်ခြေရှိပါသလားမြမအရေးသုံးသပ်သူဦးရထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရခင်ဗျာ
ရုံးခင်ဗျာအာဆီယံထိပ်သီးစည်းဝေးတော့ပြီးသွားပါပြီမြမအရေးနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ဆက်လက်ပြီးဆောင်ရွက်လာနိုင်မလဲဆိုတဲ့အခြေအနေကိုအဓိကကျွန်တော်ဆွေးနွေးခြင်းပါတယ်ဆိုတော့ဦးရထွန်းသုံးသပ်ပါဦးပဏမအနေနဲ့
တော်တော်လေးကျေးနဲ့ဆွေးနွေးကြတယ်လို့ပြောတယ်ကမ်ဘောဒီးယားကတော့မြန်မာကိစ္စကိုဆွေးနွေးတဲ့အခါမှာအာဆီယံအသင်းကြီးမူလတည်ထောင်တော့ကပြည်ညင်းနဲ့မသွေဖြစ်ဖို့လိုတယ်ပြည်ရေးကိုဝန်မဆွတ်ဖို့နဲ့ချင်းချောက်တာဖိအားပေးတာအကြက်ကင်တာမျိုးတွေမလုပ်ဖို့ဆိုတဲ့အချက်ကိုပေါ့နော်ထောက်ပြတာသိလိုက်ရတယ်အဲ့တော့နောက်ဆုံးချလိုက်တဲ့ဆုံးဖြတ်ချက်မှာကျတော့လေမူလကအတိုင်းပဲ 5-point consensus ကိုကောင်တယ်ပေါ်ဖို့နဲ့နောက်တစ်ခါဒါကိုပို့ပြီးတော့တိတိကျကျဖြစ်ဖို့အချိန်စရာသတ်မှတ်ပေးဖို့ပေါ့နော်ဘယ်နေ့ဘယ်ရက်နောက်ဆုံးအကောင့်တွေပေါ်ရမယ်စသဖြင့်ပေါ့အဲ့လိုဟာမျိုးတွေကိုလည်းအသေးစိတ်ထုတ်ပြန်မယ်ဆိုတာမျိုးဆုံးဖြတ်သွားတာကိုသတိထားလိုက်မိပါတယ်အဲ့တော့ဟိုထပ်ပြီးတော့သူတို့ပြင်းထန်တဲ့ဖိအားတော့မပေးနိုင်ဘူးပေါ့နော်တိတာထင်ရှားတဲ့ဖိအားတော့မပေးနိုင်ဘူးသို့တော့မြန်မာနိုင်ငံကသဘောတူထားတဲ့အချက်၅ချက်ကိုအကောင့်ထဲမပေါ်တဲ့အတွက်ကြောင့်သာဆိုပြီးတော့မြန်မာနိုင်ငံကိုတော့သူတို့အပြစ်ဖို့လိုက်တာပေါ့နော်ဒီစီဝဲမှာတော့
မြန်မာပြည်သူတွေခြားနိုင်ငံတွေကမျှော်လင့်နေကြတဲ့အာဆီယံကိုအားထားပြီးတော့ပေါ့လေအာဆီယံကပဲလှုပ်ပေးလိမ့်မယ်လို့လှုပ်နေတာဘာမှတော့ဆေးကိုတိုးတက်မလာဘူးလို့ပြောမှာပေါ့ခင်ဗျာဒါပေမဲ့ NUG ကတော့သူတို့နဲ့ထိတွေ့ဆက်ဆံဖို့ဆိုတာပါတဲ့ပြန်သူတို့ကအကန့်အသတ်နဲ့ကျူးဆွေတယ်လို့ပြောတာကြားပါတယ်ဆိုတော့ NUG ကိုသူတို့ကဘယ်လောက်ထိအလေးယူထားလာမယ်လို့ခမနိုင်ပါစေခင်ဗျာ
NUG ကဒါနဲ့ပတ်သက်ပြီးတော့သတိထားပြီးကြိုးစိုးတယ်သို့တော်လည်းအာဆီယံအနေနဲ့က NUG ကိုလည်းအသိအမှတ်ပြုပြီးတော့ဆက်ဆံဖို့တိုက်တွန်းထားတာကိုသတိထားလိုက်မိတယ်အဲ့တော့ဒီလိုနှစ်ဖက်ဆက်ဆံပြီးတော့ဆောင်ရွက်မှသာလင် 5-point consensus account ပေါ်လာမှာပိုထိရောက်မယ်လို့သူတို့ဘက်ကတော့ယုံကြည်တဲ့အကြောင်းပြောတာတွေ့လဲရပါတယ်အဲတစ်ဖက်ကကြတော့လည်းအာဆီယံအသင်းဝင်တချို့ကအဲ့ဒီလို NUG ကိုအသိအမှတ်ပြုလိုက်လို့ရှိရင်ခုနစကစေဆိုးရကစိတ်ဆိုးမလားသဘောမချဖြစ်မလားအပြင်းထန်ကန့်ကွက်မလားအစသဖြင့်အဲ့ဒီလိုဆိုရင်ပူပါမှုမျိုးတွေလည်းရှိတယ်လို့သိရပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်မြင်နေတာလည်းအဓိကအဲ့ဒါပဲဆိုတော့ NUG ကိုသူတို့ကအသိအမှတ်ပြုတယ်ဆိုတာဒါတည်ဝင်အစိုးရဖြစ် recognize လုပ်တဲ့သဘောတော့မဟုတ်ဘူးပေါ့သူတို့လည်းဆက်ဆံပြီးတော့ပြန်လဲသိမြင်ရေးစစ်ဆေးဆွေးနွေးရေးအတွက်တွန်းဖို့ပါညာသူတို့ကြိုးပမ်းတာပဲယူရမယ်လို့ထင်ပါတယ်အဲ့ဒါကိုစစ်ကောင်စီဘက်ကဘယ်လိုသဘောထားမလဲတရားတင်းမှနေရသူတို့ကပူပြီးတော့ပြက်ပြက်သားတင်းမှမသွားနိုင်ဘူးလားရော
မှန်ပါတယ်ဒါကြောင့်မလို့လဲအာဆီယံအထူးကိုယ်စားလှယ်အနေနဲ့ကဒေါ်ဆန်းစုကြည်နဲ့တွေ့ဖို့ပဲတောင်းဆိုတာကိုသတိထားမိတယ် NUG နဲ့အဲတွေ့ဖို့ဆွေးနွေးဖို့လိုတဲ့အကြောင်းနာဆကကိုလာပြောတာတစ်ခါမှမရှိခဲ့ဘူးပေါ့နော်အဲဆိုတော့ဒေါ်ဆန်းစုကြည်နဲ့တွေ့ဖို့ရဖို့ကိုတောင်းမှအခုကသိခက်ခဲနေတော့သူတို့လည်းတော်တော်စိတ်ပြတ်ပုံရပါတယ်အထူးသဖြင့်တော့ကမ်ဘောဒီးယားပေါ့နော်မျောလင်းချက်တော်တော်ကြီးမားမားထားတဲ့ကမ်ဘောဒီးယားကအခုဥက္ကဋ္ဌတာဝန်လည်းလွှဲပြောင်းအကန့်နေပြီအခုတည်းကလည်း
ဒေါန်ဆန်းစုကြည်နဲ့တောင်တွေ့ခွင့်မရဘူးဆိုတဲ့အခါကျတော့တော်တော်ကိုစိတ်ပြက်လက်ပြက်ဖြစ်ပုံတော့ရှိပါတယ်ဗျာဟုတ်ကဲ့ဒီမှာတော့အာဆီယံနဲ့တိုင်းမဆိုင်မနဲ့ဝီယက်ထွန်းပြောတဲ့အထက်မှာကျွန်တော်ဆက်ဆက်လို့တခုတော့မြည်ကြည့်ချင်ပါတယ်ဆိုတော့ဒေါန်ဆန်းစုကြည်နဲ့တွေ့ရင်ဒီအန်ယူဂျီနဲ့တွေ့တာနဲ့သဘောတည်းဖြစ်နိုင်သလားဒေါန်ဆန်းစုကြည်နဲ့တွေ့ရုံနဲ့
တော့အာဆီယံကိုဒီဒေါန်ဆန်းစုကြည်နဲ့တွေ့မှသာလဲမြန်မာနိုင်ငံရဲ့အရေးကိစ္စတွေဖြေရှင်းဖို့အတွက်လမ်းစာရမယ်ဆိုတဲ့သဘောမျိုးတိုက်တွန်းထားတာကိုကြားလိုက်ရပါတယ်ဗျ။အဲ့တော့အဓိပ္ပာယ်ကတော့ဘာပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံချွေးခွင့်ရရင်ဒေါန်ဆန်းစုကြည်ရှိရသဘောထားတစ်ခုသိရလို့ရှိရင်ဘာပဲဖြစ်ဖြစ်သူတို့ကလည်းလိုက်နာမယ်နာခံမယ်ဆိုတဲ့သဘောမျိုးလို့ကျွန်တော်တော့ယူဆမိတယ်။เนาะဒါပေမဲ့ဒေါ်ဆန်းစုတီကိုနိုင်ကလည်းဘာပြောဘူးတလဲဆိုတော့မကြသေးခင်လည်းထပ်ပြောထားတာကိုကျွန်တော်တို့သိထားမိတယ်။သူကသူ့ရဲ့သဘောထားကိုမပြောခင်မှာသူ့ရဲ့ပါတီအလုံးမှုဆောင်အဖွဲ့နဲ့လွတ်လပ်စွာဆွေးနွေးတိုင်ပင်ခြင်းနဲ့ပေါ့เนาะအဲ့လိုဆိုပြီးတော့ထပ်သတိပေးထားတာသတိထားလိုက်မိတယ်။ဒါဆိုရင်တော့ဒီ NLD တို့ NUG တို့ကလည်းဒေါ်ဆန်းစုကြည်ရဲ့သဘောထားကိုသဘောမတူလက်မခံနိုင်စရာအကြောင်းမရှိဘူးပေါ့လေ
ဟုတ်တာပေါ့ဟုတ်တာပေါ့ဆိုတော့နောက်တစ်ခုကအခုအာဆီယံဘက်ကိုကြည့်မယ်ဆိုရင်အာဆီယံရဲ့ဥပဒေဟာကမ်ဘောဒီးယားမဟုတ်ဘဲနဲ့အင်ဒိုနီးရှားလက်ထက်ကိုရောက်သွားပြီဖြစ်ပါတယ်ကမ်ဘောဒီးယားတို့ထိုင်းတို့ကတော့အစားပဲဒါအရာလာစကနိုင်ပြောရင်ခက်ပြောပြောလိုင်းလို့ဆိုရမှာပေါ့ညာဆိုတော့အင်ဒိုနီးရှားမလေးရှားစင်ကာပူတို့ကတော့လည်းခက်မှမှလိုင်းလို့သတ်မှတ်ခဲ့ကြတာပေါ့ဒါပေမဲ့အင်ဒိုနီးရှားဥက္ကဋ္ဌမဖြစ်ခင်ကတည်းကသူ့နိုင်ငံသားဝင်ကြီးကပြောထားတယ်မြန်မာနိုင်ငံကိုသူတို့တွန်းအားပေးလို့မအောင်မြင်တာဟာအာဆီယံရဲ့အပြစ်မဟုတ်ဘူးအာဆီယံကိုမဝေဖန်တဲ့အပြစ်မတင်တဲ့မြန်မာစစ်ကောင်စီကအပြစ်တင်မှာလို့ပြောထားတယ်ရှိသေးတော့သူဥက္ကဋ္ဌဖြစ်လာတဲ့အခါမှာတော့ဘလောက်ထိများပြက်ပြက်သားသားကမ်ဘောဒီးယားတက်သာအောင်ဆောင်ရွက်နိုင်မထင်လိုက်ပြအ
ဲကျွန်တော်တော့သိပြီးတော့မမြင်ဘူးဘာကြောင့်လဲဆိုတော့သူတို့အဖွဲ့အတွင်းမှာကဒီကိစ္စကင်တွယ်ဖို့နဲ့ပတ်သက်ပြီးတော့သဘောထားကွဲလွဲမှုတွေရှိတယ်။နောက်ဒီကမ်ဘောဒီးယားအခုသတိပေးနေတာကမြန်မာကိုဒီအဖွဲ့ကနေထုတ်ပြဖို့တိုက်တွန်းနေဆွံ့ရဲတယ်ဆိုလို့ရှိရင်လေအဖွဲ့ရဲ့ပြည်ညင်မှာပါတဲ့အားလုံးသဘောတူတဲ့ဆန္ဒအရသာဖြစ်တဲ့နယ်ဆိုတာကိုမကြကနဒီထောက်ပြတာတွေ့ရတယ်။အဲ့တော့ဆိုလိုချင်တာကတချို့ပြင်းထန်တဲ့သဘောထားရှိတဲ့နိုင်ငံတွေရှိပေမဲ့တချို့နိုင်ငံတွေကဒါကိုကန့်ကွက်လိမ့်မယ်အဲ့တော့ဆိုလိုချင်တာကအဆိုးဆုံးဒီမြန်မာကိုအရေးယူတဲ့ကိစ္စမှာတော့အဖွဲ့အစည်းကနေထုတ်ပလိုက်တာမျိုးပေါ့နော်ထုတ်ပလိုက်တဲ့အတွက်ဒီမြန်မာကအဆိုးရွားကဒီသူတို့ချုံမြတ်ထားချက်ကိုအကောင့်ထဲဖော်လာဆိုတော့ဒါတော့မသေးကြဘူးကျွန်တော်အမြင်ရတော့လုံးဝကိုလိုက်နာမှာမဟုတ်ဘူးသူတို့အခုပြောနေတဲ့ဒီရွေးကောက်ပွဲလုပ်ဖို့ဆိုတဲ့ဥစ္စာကမူလကလေးကချထားပြီးသားပြောထားပြီးသားလမ်းကြောင်းဖြစ်နေတော့အဲ့ဒီအတိုင်းပဲသူတို့ကရှောက်မှာရွေးကောက်ပွဲကိုမဖြစ်မနေသူတို့လုပ်ပါလိမ့်မယ်တစ်ဖက်မှာလည်းစိုးရိမ်နေကြတာကအဲ့ဒါလိုလုံးလိုက်တဲ့အခါနိုင်ငံတကာကနေဒီနာဆာကကိုအိမတ်ပြုမှုတွေများလာမလားဒါကြောင့်မလို့ဒီရွေးကောက်ပွဲမဖြစ်အောင်ဟန်တာဟိုစိုးရိမ်မှုတွေလည်းရှိတယ်လို့သတိထားမိတာပေါ့
ဟုတ်ကဲ့အဲ့ဒါအဲ့ဒီဟုတ်ကဲ့အဲ့ဒါအဲ့ဒီရွေးကောက်ပွဲအပေါ်မှာအခုအင်ဒိုနီးရှားဥက္ကဋ္ဌဖြစ်လာတဲ့အာဆီယံကဘယ်လိုလုပ်နိုင်မယ်ထင်လဲရောဘယ်လိုကင်တွယ်မလဲသူတို့ကလည်းကောင်းကြီးမလားသူတို့မျိုးဒီဟာကိုမဖြစ်အောင်တားမလားတကယ်လို့စစ်ကောင်စီကအတင်းလုပ်ခိုင်းရင်ဒါကိုလက်မခံဘူးဆိုပြီးသူတို့ပယ်ချမလားပယ်ချရင်တော့ဘယ်လောက်ထိရောက်မလဲဆိုတာလေသုံးသပ်ပါဦးဗျာ
ဟုတ်ကဲ့အခုနာဆာကအနေနဲ့ကတော့တလျှောက်လုံးခိုင်ခိုင်မာမာပြောနေတာကသူတို့ဒီလိုလုပ်ရခြင်းဟာအာဏာသိမ်းခြင်းလို့မဟုတ်ဘူးနာဆာကဥက္ကဋ္ဌအနေနဲ့လည်းအခုဆွဆွဲနေတယ်လို့တမရလှုပ်ချင်လို့မဟုတ်ဘူးရွေးကောက်ပွဲမှာရွေးကောက်ပွဲကော်မရှင်ကမမှန်တာမတရားတာလှုပ်တဲ့အတွက်ကြောင့်မလို့တခြားနိုင်ငံရေးပါတီတွေကဝိုင်းဝန်းတိုက်တွန်းတဲ့အောက်မှာဒါဒီမှားယွင်းနေတဲ့စီးရင်တွေကိုဖြေရှင်းခိုင်းမှာမဖြေရှင်းလို့ဒီအခြေခံဥပဒေအရတို့အာဏာသိမ်းရတယ်ပြီးရင်သူအခြေခံဥပဒေအရပဲနှစ်တန်းပြီးတဲ့အခါမှာရွေးကောက်ပွဲလှုပ်ပေးမယ်ဆိုတော့စကရေရသူတို့အဲ့လိုပေါ်ထတာရှိပါတယ်အဲ့လိုဆိုတော့အဲ့ဒီအပေါ်မှာအခုကကျွန်တော်တတိထားလိုက်မိတာပထမဆုံးသူတို့ဒီအာဏာသိမ်းပြီးဖမ်းလိုက်တဲ့အချိန်မှာပထမဆုံးရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်တယောက်ကသူတို့လုပ်ထားတဲ့ဒီမမှန်ကန်မှုတွေကိုဝန်ခံတာတယောက်ရှိတယ်အခုဒီ ထောင်းတန်းသုံးနှစ်ကြာခံနေရတဲ့ဥက္ကဋ္ဌနဲ့ဦးမျက်နိုင်ကလည်းသူတို့မှန်ပြီးတော့လုတ်ခတ်မိပါတယ်ဆိုတာဝန်ခံပြီးတော့တစ်တန်ကရှော့ပေါ့ကွင့်တောင်းခံပြီးတော့တနားခံပြီးတော့လွတ်လာတယ်ပေါ့နော်အဲ့လိုအချက်လက်တွေကဒီနာဆာကဟိုကိုပို့ပြီးတော့အားဖြစ်စေတာပေါ့သူတို့လောက်တာမှန်တယ်ဆိုတော့အားဖြစ်စေတဲ့အတွက်ကြောင့်မို့သူတို့ရှောင်နေတဲ့လမ်းကိုတော့သူတို့ကပြန်ပြီးတော့နောက်လှည့်မယ် ရွေးကောက်ပွဲအပြီးမှာအဲဒီနာဇကဥက္ကရာကတမနာလှုပ်ချင်တယ်တမနာယာရုကိုယူတယ်ဆိုရင်တော့အများကဆွဆွဲနေသလိုတမနာပြစ်ချင်လို့အာနာသိနာဆိုတဲ့အဲဆွဆွဲချက်ကတော့တဲ့တဲ့တိုးနေတော့မှာပေါ့ဗျာအမှန်တကယ်ကတော့အမတ်နေရာအများဆုံးရတဲ့ပါတီရပဲတမနာဖြစ်တင်တာပေါ့န
ော်အဲ့ဒါကသူတို့အကြောင်းပြမှာပေါ့ဗျာအဲ့ဒီသူတို့တင်မြောက်တဲ့သူတို့လိုရက်ဆွတ်တော်ကနိုင်အောင်လုပ်ပြီးတော့သူတို့ကရွေးပါတယ်သူတို့ကတင်မြောက်ပါတယ်ဆိုရင်တိုင်းပြည်ရဲ့တာဝန်ပေးလိုက်ရင်ကျွန်တော်ကလုံမှာပဲပြောထားတဲ့လူပဲလုံမှာပဲဗျ။နောက်ပြီးတော့သူတို့အကြောင်းပြတာဖွဲ့စည်းပုံကြီးကလုတ်ခဲ့ရတယ်ဆိုတော့ဘသူယုံလို့လဲဗျ။တကယ်ကလက်တွေ့စဉ်းစားကြည့်ဦးရထွန်းအဲဖွဲ့စည်းပုံနဲ့တိုင်းလုတ်တာမှမဟုတ်တာသမနာကိုလက်ထိန်ချုပ်ပြီးတော့ခင်ဗျားဒီလိုပြောမပြောရင်တည်းလို့ဆိုပြီးအတင်းလုတ်ခဲ့ရဆိုတော့လူတိုင်းစီနေကြစားပါ။ဒီစားကတော့နိုင်ငံတော်ကထက်သွင်းစဉ်းစားရလောက်အောင်နိုင်ငံတကာလောက်တိတော့ညံ့လိမ့်မယ်မထင်ပါဘူး။ဒါပေမဲ့သုံးသပ်သူတချို့ကပြောကြရေးကြတာတွေ့ရပါတယ်။အာဆီယံဟာတကယ်တော့မြန်မာနိုင်ငံကိုဒီမိုကရေစီထွန်းကားစီရင်လို့မြန်မာပြည်သူတွေကိုဒီမိုကရေစီလမ်းကြောင်းကိုရောက်စေခြင်းလို့ဆိုတာထက်မင်းတို့ဒေသအတွင်းမှာဖြစ်နေတာကိုမင်းတို့မနိုင်ဘူးလားဆိုတာအပြောခံရလွတ်အောင်အဲ့ဒီအတွက်သူတို့လုံနေခြင်းသာဖြစ်တယ်လို့ဒါဝါရင်ပြည်သူ့မှာတချို့သုံးသပ်သူတချို့ကပြောကြတယ်ဆိုတော့ဒီတိုင်းပဲမဖြစ်နိုင်ဘူးလား
ကျွန်တော်တော့မတင်ဘူးဘာကြောင့်ဆိုတော့သူတို့ရဲ့အဖွဲ့ရဲ့မူလပဋိညာမှာကအကန့်အသတ်တွေရှိနေတော့ဒါကြောင့်သူတို့လောက်ကန်ရတာတော့တော်တော်ခက်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲသုံးသပ်ပါတယ်
အခုကမြန်မာနိုင်ငံရဲ့အခြေအနေကဒေသကိုထိန်းချုပ်နေရဆိုတော့ကဘာသုံးသပ်နေကြတာကြနောက်ရုရှားတို့ဘာလို့ကမြန်မာစစ်ကောင်စီနဲ့သိပ်ပြီးတော့ယင်းနှီးအလွန်သင်လာတယ်ဒါစီရေအဖြစ်လက်နက်တွေအများကြီးအကူအညီပေးနေတယ်ဒါအပြင်နျူကလ িয়ার တပတ်မှုတွေပါလေလုတ်ပေးမယ်ဆိုတော့ဒါတွေလည်းအာရှန်ဘက်ကလူတွေမစင်စားပဲနေကြမလား
အဲဒါလည်းဖြစ်နိုင်တာပေါ့လေသူတို့မြန်မာနိုင်ငံဟာဒုတိယမြောက်ကိုရီးယားလို့ဖြစ်သွားမှလဲဆိုးမှာပေါ့နော်အဲ့ဒါကြောင့်မလို့လဲအာဆီယံအသင်းကြီးကသူ့ထုတ်ပြဖို့ကိစ္စမှာအတော်စဉ်းစားပုံလည်းရပါတယ်ထုတ်ပြလိုက်လို့အထူးကြံနိုင်ငံဖြစ်သွားလို့ရှိရင်တော့အဲဒီမြောက်ကိုရီးယားလို့အနည်းငယ်လက်နဲ့ကင်ထားတဲ့အဲနိုင်ငံဇိုးလေးတစ်ခုပေါ်လာမှလဲဆိုးပုံရပါတယ
်ဟုတ်ကဲ့အလုံးထုံပြောရင်တော့အာဆီယံဟာဥက္ကဋ္ဌသာပြောင်းသွားတယ်မြန်မာနိုင်ငံအတွက်ကတော့သိပ်ပြီးတော့မထူးစားတဲ့အခြေအနေလို့ပဲဒီကုန်းချွားမထင်ပါဘူးနော
်ဟုတ်ပါတယ်ဗျာဟုတ်ပါတယ်အဲ့ဒီတိုင်းပါပဲ
ဒါကတော့ဥကြောဇန်သာအပတ်စဉ်စီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားကဏ္ဍကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာတော့2022ခုနှစ်ကာတာကပ္ပဖလားဘောလုံးပွဲကိုအချိန်ပြောင်းလဲကျင်းပတဲ့အပေါ်အမြင်နေနဲ့ဒီကပ္ပဖလားပွဲအပေါ်ပရိသတ်တွေရဲ့စိတ်ဝင်စားမှုကအရင်ကပ္ပဖလားပွဲနဲ့ရှင်ရင်ဘယ်လိုရှိတယ်ဆိုတာကိုကိုရနိုင်ကအခုတပတ်အားကစားကဏ္ဍမှာစူးစီးတင်ပြထားပါတယ်ခင်ဗျာ
ကတော့2022ကာတာကမ္ဘာဖလားဘောလုံးပွဲကတော့နိုဝင်ဘာ20ရက်နေ့လာမယ့်တနင်္ဂနွေနေ့မှာစတင်တော့မှာဖြစ်ပါတယ်။အခုဆိုရင်ကာတာနိုင်ငံကပြိုင်ပွဲအတွက်အဆင်သင့်ဖြစ်နေပြီဖြစ်သလိုကမ္ဘာဖလားမှာဝင်ပြိုင်ကြမယ့်အသင်းတွေလည်းကာတာနိုင်ငံကိုတဖြည်းဖြည်းရောက်ရှိလာနေကြပြီဖြစ်ပါတယ်။ဒါပြင်ကမ္ဘာဖလားကြီးဟာလည်းကမ္ဘာတဝန်းကနိုင်ငံ52နိုင်ငံကိုလှည့်လည်ပြသပြီးတဲ့နောက်အခုနောက်ဆုံးမှာတော့ဒီဒိုဟာမြို့ကိုရောက်နေပါပြီ။နိုဝင်ဘာ23ရက်နေ့ကတော့ FIFA ကမ္ဘာဖလားကြီးကိုဒိုဟာမြို့မှာပြသခဲ့ပြီးတော့ပြင်သစ်လက်ရွေးစင်ဟောင်းမာဆယ်ဒက်ဆာယီကကိုကာကိုလာကုမ္ပဏီကကြီးမှုကျင်းပတဲ့ဒီပြပွဲအခမ်းအနားကိုဖွင့်လှစ်ပေးခဲ့ပါတယ်။ဒီကမ္ဘာဖလားပွဲကတော့အားလုံးသိကြတဲ့အတိုင်းအရှိလေပိုင်းဒေသမှာပထမဆုံးအကြိမ်ကျင်းပတဲ့ကမ္ဘာဖလားဖြစ်ပါတယ်။ဒါကြောင့်ရာသီဥတုအပူဓာန်ကိုခံနိုင်အောင်ပြိုင်ပွဲကိုလည်းပုံမှန်ကျင်းပနေကြအတိုင်းမဟုတ်ပဲအပူချိန်ရော့တဲ့ဆောင်းရာသီမှာပြောင်းပြီးတော့ကျင်းပခဲ့တာပါ။ဒါကြောင့်ဒီကမ္ဘာဖလားဟာအရှိလေပိုင်းမှာပထမဆုံးအကြိမ်ကျင်းပတာတဲ့မဟုတ်ပဲအစင်လာရကျင်းပခဲ့တဲ့ဇွန်နဲ့ဇူလိုင်လတွေမှာမကျင်းပပဲအချိန်ပြောင်းပြီးတော့မှဆောင်းရာသီမှာပထမဆုံးအချိန်ကျင်းပတဲ့ကမ္ဘာဖလားပွဲလည်းဖြစ်ပါတယ်ဆိုတော့ အခုလိုကမ္ဘာဖလားကိုပုံမှန်ကျင်းပနေကြတဲ့အမဟုတ်ပဲအချိန်ပြောင်းကျင်းပတဲ့ပုံမှာမြန်မာဘောလုံးပြိုင်သက်တွေရဲ့အမြင်ကရောဘယ်လိုပါလဲရန်ကုန်မြို့ကမြန်မာဘောလုံးပြိုင်သက်တူဖြစ်တဲ့ကိုဖေမောင်ထက်ကတော့
ကာတာရဲ့ပူပြင်းတဲ့ရာသီဥတုကြောင့်ဆောင်းရီမှာဝကကိုကျင်းပဖို့ရွေးတာတကယ်တော့မဖြစ်သင့်ဘူးဗျရာသီဥတုပူလဲဗျာဟိုကျင်းပနေကြဂျွန်ဇူလိုင်မှာပဲကျင်းပတင်တယ်ဟိုရာသီဥတုပူလဲဆိုလဲဝါတာပရင့်မြန်မာပြေးဖို့ဗျာဒီတော့ကစားသမားတွေတော်တော်များများကဥရောပကလပ်တွေမှာကစားနေကြတာဗျဒါကြောင့်ဒီဥရောပကလပ်ပွဲစဉ်တွေပြီးဆုံးသွားတဲ့ဇူလိုင်လပတ်ဝန်းကျင်မှာပဲဘောကတ်ကိုကျင်းပတဲ့နယ်လို့ထင်တယ
်။ဒါပြင်ဂျပန်နိုင်ငံကမြန်မာဘောလုံးပရိသတ်တူဖြစ်တဲ့ကိုထွန်းတရားထက်ကလည်းကာတာကဘာဖလားပွဲကျင်းပတဲ့အချိန်နဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ဒီရာသီကန်နာတော့ကျွန်တော်တော့မကြိုက်ဘူးပေါ့နော်။ဘာလို့ဆိုတော့ဒီချန်ပီယံလီးတွေရောအမပေးlig de kan ni de chain ma da de ma phet lo ra so da lut de nai ngan bon ma le mu di bon no bon ma byo yin no carton ma lut lo di lo chain ni ma lo ra le lo chano ro thin ne bon no japan ma le po yin ne byo yin no di lo chain ni ma lut de bon ma ro taip pi ro lu sain un sa mu ma shi ro a man bon no chano a myin byo yin no chano ro ma chai bu
အခုလိုအချိန်ပြောင်းပြီးဥရောပရဲ့ဘောလုံးရာသီကစားနေချိန်အတွင်းကြားဖြတ်ကျင်းပလာတာကြောင့်ကလပ်သင်းပွဲတွေနဲ့ကမ္ဘာဖလားပွဲကတစ်ဆက်တည်းလိုဖြစ်ပြီးတော့အသင်းတွေလည်းပြင်ဆင်ဖို့အတွက်တော့အချိန်သိပ်မရခဲ့ပါဘူး။အရင်ကမ္ဘာဖလားတွေမှာတော့အသင်းတွေဟာတစ်လလောက်ပြင်ဆင်ချိန်ရလေရှိပြီးတော့အခုလိုပြင်ဆင်ချိန်မရတဲ့ပတ်သက်ပြီးဆော့ကာဖော်လိုဂျာနဲ့အီဒါချုပ်ကိုကျော်မျိုးဟန်ကတော့
ပြင်ဆင်ချိန်ကတော်တော်အားနည်းတယ်ဗျာ။ဟိုဘယ်လိုပြောမလဲဆိုတော့ဒီပြီးခဲ့တဲ့စနေနေ့တွေမှာဟိုကလပ်သင်းပွဲတွေကစားသွားတယ်ဆိုတော့နိုင်ငံသင်းပွဲတွေကပြစ်စင်3ရက်လောက်ပဲရတယ်သူတို့ပရမသုံးပွဲဥထွက်တော့4ရက်တော့ဒီခြေစမ်းပွဲတွေကလည်းကြောင်းမှာသူတို့ကစားအောင်မယ်အဲဆိုတော့ကျွန်တော်အနေနဲ့ပြင်ဆင်ချိန်ပိုင်းတော့အားရစရာမကောင်းဘူးလို့ထင်တယ်ကတ္တာမသိတဲ့အချိန်ပြောင်းဟိုကတ္တာလူဦးဆိုရင်ကျုပ်ကာဘွန်နက်ဘုံဖို့မတင်နိုင်လေကျုပ်ကတော့ချက်တယ်ဆိုတဲ့အပူချိန်မျိုးမှာဆိုတော့စောင်းဦးချင်းမတော့လေကျွန်တော်အထင်တော့ဒီညဘက်ကကစားတဲ့ပွဲတွေကရှော့မရှိဘူးကျန်နေရောလေးဘက်ပြင်ဆင်မဲ့ပွဲတွေပေါ့ဘောလုံးတင်ရလေးဘက်ကြောင့်တို့ပြင်ဆင်ရမယ်လေနောက်ဘက်ကစားဖို့ဆိုတော့အဲ့ဒီပြင်ဆင်မှုဘိုင်းမှာတော့ရိုးရိုးအားနဲ့ပဲထင်တယ်ဒါတော့အကောင်းတဲ့အချက်တွေပေါ့ဟိုကောင်းတာတွေကဘာရှိလဲဆိုတော့ကျွန်တော်တို့အာရက်ကဘာမှာပထမဆုံးကျင်းပတဲ့ကမ္ဘာဖလားပြိုင်ပွဲကြီးဆိုတဲ့အဲစာဖွင့်ရမယ်လောက်ပဲကောင်းတာကျန်တာကတော့ကျွန်တော်ကတော့ကောင်းတာသိမ့်မမြင
်ပြင်ဆင်ချိန်နည်းတဲ့အတွက်ပွဲစဉ်တွေအတွင်းမထင်မှတ်တဲ့ရလဒ်တွေကအရင်ထက်လည်းပိုများနိုင်တယ်လို့ကိုဖေမောင်တက်ကတော့သုံးသက်ပါတယ
်ဟိုဝေါ်ကပ်ပြင်အချင်းပါဖို့တပတ်လောက်အလိုမှပဲသွားရသွားပြီးတော့အတင်းနဲ့နိုင်ငံတို့ရဲ့နိုင်ငံအတင်းနဲ့သွား join ရတယ်ဆိုတော့ဟိုတို့ပြင်ဆင်ခြင်းကအများကြီးမရကြဘူးတကယ်တော့ဒီဝေါ်ကပ်ပွဲမျိုးကိုဟိုရှင်ပြန်မှုအတွက်အတင်းတိုင်းကအနည်းဆုံးတစ်လလောက်တော့ဟိုပြင်ဆင်ခြင်းရှိရတယ်အတားမှဒါတင်းမောက်တွေပါလေတို့ပတ်ဟိုရကြတာဖြစ်တယ်ဒီလိုပြင်ဆင်နေတဲ့တွေအသင်းကြီးတော်တော်များများကူးစတေ့ပွဲတွေမှာဟိုအပ်စ်ပွဲတွေအများကြီးဖြစ်မယ်လို့ကျွန်တော်တော့ဟိုတော့နော်ခံမမိဘူ
း2020ကမ္ဘာဖလားကိုတော့ကမ္ဘာတော်ကဘောလုံးပရိသတ်အတန်းကျော်လောက်ကာတာနိုင်ငံကိုလာရောက်ကြည့်ရှုမယ်လို့ပြိုင်ပွဲစီစဉ်သူတွေဘက်ကခံမှန်းနေကြပါတယ်လူလူစစ်တမ်းတွေမှာတော့ဒီကမ္ဘာဖလားကိုကြည့်မဲ့သူက1ဘီလီယံကျော်လောက်ရှိမယ်လို့ဆိုပါတယ်ဒါမဲ့လေဒီကာတာကမ္ဘာဖလားကပုံမှန်ချင်းပနေခြင်းမဟုတ်ပဲဥရောပဘောလုံးရာသီကစားနေတဲ့ကြားချိန်အတွင်းမှာကစားတာဖြစ်တဲ့အတွက်ပြိသက်တွေကြားကမ္ဘာဖလားပေါ်စိတ်ဝင်စားမှုကအရင်အချိန်တွေလောက်မရှိဘူးလို့ရှုမြင်သုံးသပ်တာတွေလည်းရှိနေပါတယ
်ကြားချိန်ကြီးလောက်တဲ့အခါကျတော့လူစိတ်ဝင်စားမှုဘိုင်းတွေကအားနည်းနိုင်တယ်ဗျလူတွေဘယ်လောက်စိတ်ဝင်စားတယ်လဲဆိုတော့ကျွန်တော်အနေနဲ့ပြောရရင်လူမှုကွန်ရက်ဆောင်မျက်နှာတွေမှာတော့ World Cup Song ကိုဒီမတွေ့ရအောင်ပါပြန်လာအောင်လေဗျာဘယ်လိုပြောအောင်လဲဆိုတော့အရင်ကလူတွေသိစိတ်ဝင်စားတယ်လို့ခံစားရတ
ယ်။ဒါပြင်ကာတာနိုင်ငံရဲ့လူခွေအခြေအနေတွေကြောင့်ပြိုင်ပွဲပေါ်ကြီးရှုတဲ့သူအရေးအတွက်ကြားဆင်းနိုင်တယ်လို့ကိုဖေမောင်ထက်ကတော့သုံးသပ်ပါတယ်
။ကမ္ဘာဖလားကိုအရှင်လက်ခံပြီးတော့ကျင်းပမယ်ဒီကာတာနိုင်ငံကတကယ်တော့ဒီလူအခွင့်အရေးနဲ့တဘောပတ်ဝန်းကျင်အရေးတွေမှာနာမည်ပြည့်နေတယ်။ဒါကြောင့်ဒီကာတာကိုတော့ဟိုကတမလုတ်တဲ့ဒီကမ္ဘာဖလားကိုသွားမကြည့်ဖို့နဲ့တီဗီကနေမကြည့်ဖို့တော့ white coat လုတ်တဲ့ဒီ season တွေကိုဒီပရောမြတ်မဲ့လုံနေကြတာလည်းတွေ့ရတယ်။ဒါကြောင့်ဒီကမ္ဘာဖလားဒီနှစ်ကမ္ဘာဖလားကဒီလူကြီးနေမဲ့ကမ္ဘာဖလားဖြစ်မယ်လို့တော့ခံမမိဘူ
း။ဒီကမ္ဘာဖလားပွဲနဲ့ပတ်သက်ပြီးဂျပန်နိုင်ငံမှာရောဘောလုံးပြိုင်ပွဲတွေစိတ်ဝင်စားမှုအတိုင်းအတာဟာဘလောက်ရှိသလဲဆိုတဲ့အပေါ် ကိုထွန်းတရားထက်ပြောတာကတော့
ဂျပန်မှာတော့ဒီကမ္ဘာဖလားအရင်ကဘောက်လိုက်နေဆိုင်တော့နည်းနည်းပေါ့အားနည်းနေလို့ထင်ပါတယ်ဘာလို့လဲဆိုတော့ဒီနှစ်ကုန်ကန်ကြီးဖြစ်နေတာကိုပေါ့နော်သူတို့ရဲ့ဒီ event နေရာလဲဟိုဒီ time မှာအများကြီးရှိနေလေဟိုဒီ Christmas ရောဒီနှစ်ကူရောဂျပန်နှစ်ကူဆိုရင်ဟိုတော်တော်များများကိုပို့ပြီးတော့ event ကိုအားထားပြီးတော့လှုပ်ချတာဖြစ်နေတဲ့အတွက်ကြောင့်မလို့ဒီကဘာဖလာကိုတော်တော်အယုံဆိုင်မှုကတော့အရင်နှစ်တည်းတဲ့အရင်အချိန်တွေထက်ဆိုင်တော့အများကြီးအားနေတယ်လို့ထင်ပါတယ်လူတွေရဲ့စိတ်ဝင်စားမှုပေါ့နော်ကျွန်တော်ဂျပန်မှာရှိနေတဲ့မြန်မာတွေကတော့ဒီဘောလုံးဝါဒနာပါတဲ့အတွက်ကြောင့်မလို့အရင်တည်းကလည်းဘောလုံးဟိုစိတ်ဝင်စားတဲ့အတွက်ကြောင့်မလို့ကဘာဖလာကိုစိတ်ဝင်စားမှုရှိကြပါတယ်ဂျပန်ထဲမှာလည်းစိတ်ဝင်စားမှုမရှိဘူးတော့မဟုတ်ဘူးဒါပေမဲ့အရင်အချိန်တွေပေါ်တဲ့ဆိုင်တော့အများကြီးစိတ်ဝင်စားမှုညွန်နေလာတယ်လို့ထင်တယ်ဘာလို့လဲဆိုတော့သူတို့ရဲ့ event တွေနဲ့ထပ်နေတော့ပေါ့အော်နောက်ပြီးတော့ဒီကိုရိုနာပြဿနာကြီးလည်းရှိရယ်ဒီသူတို့စီးပွားရေးကျနေရလဲပါတော့ဗောနော်အဲ့ဒါကြီးကြောင့်လို့ထင်ပါတယ်ခင်ဗျာ
ဒါကတော့ကာတာနိုင်ငံမှာကျင်းပမဲ့ကမ္ဘာဖလားပွဲကိုပုံမှန်ကျင်းပနေတဲ့အချိန်မဟုတ်ပဲအချိန်ပြောင်းကျင်းပတာနဲ့ပရိသတ်တွေရဲ့စိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဘောလုံးပရိသတ်တွေရဲ့အမြင်ကိုကြားခဲ့ရတာဖြစ်ပါတယ်ကာတာကမ္ဘာဖလားပွဲကိုတော့လာမယ့်နိုဝင်ဘာ20ရက်နေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပြီးတော့အဖွဲ့ပွဲစဉ်ဖြစ်တဲ့အုပ်စုအေကအေရှင်ကာတာနဲ့တောင်အမေရိကတိုက်ကအီကွေဒေါအသင်းတို့မာဆန်တော်ချိန်ည10နာရီခွဲမှာကစားမှာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားကဏ္ဍကိုကြည့်ရှုထားတော်တာဆင်ခဲ့ရတာပါ VOA ရဲ့ဗုဒ္ဓဟူးနေ့ညပတ်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုဦးတင်မောင်တန်းကပြောပြပါအောင်မယ်ခင်ဗျာ
G20 ကမ္ဘာစီးပွားအင်အားကြီးနိုင်ငံများခေါင်းဆောင်တွေဟာယူကရိန်းမှာဖြစ်တဲ့ရုရှားကျူးကျော်စစ်ကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးရုရှားတပ်တွေချွင်းချက်မရှိပြန်ရောက်ဖို့နှစ်ရက်ကြာ G20 ထိပ်သီးညီလာခံပြီးကြေညာချက်ထဲမှာတောင်းဆိုလိုက်ကြပါတယ်။အင်ဒိုနီးရှားဘာလီကျွန်းမှာလုပ်တဲ့အဲ့ဒီ G20 ထိပ်သီးညီလာခံအတွင်းယူကရိန်းစစ်ပွဲဟာခေါင်းဆောင်တွေကြားအထူးအရေးထားဆွေးနွေးစရာဖြစ်ခဲ့တာပါ။မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးနဲ့ G7 ခေါင်းဆောင်တွေကယူကရိန်းနဲ့နယ်ချင်းဆက်နေတဲ့ပိုလန်နိုင်ငံထဲကိုဒုံးကျည်ကြားရောက်လာခဲ့တဲ့အပေါ်ဆွေးနွေးဖို့အင်ဒိုနီးရှားက G20 စီးပွားထိပ်သီးညီလာခံအပြင်မှာအရေးပေါ်အစည်းအဝေးခေါ်ယူခဲ့ကြပါတယ်။ဥရောပကနောက်ဆုံးအခြေအနေတချို့နဲ့ပတ်သက်လို့နေတိုးနဲ့ G7 ခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပြီးယူကရိန်းနယ်စပ်ကပိုလန်ကျေးလက်မှာပေါက်ကွဲမှုဖြစ်ပေါ်တဲ့အပေါ်စုံစမ်းစစ်ဆေးရာမှာကူညီသွားကြဖို့သဘောတူခဲ့ကြတယ်လို့အရေးပေါ်အစည်းအဝေးကိုတက်ရောက်သူအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားပါတယ်။ဒီပေါက်ကွဲမှုဟာယူကရိန်းလေကြောင်းကာကွယ်ရေးဒုံးလက်နက်ကြောင်ဖြစ်တာလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကနေတိုးနဲ့ G7 ခေါင်းဆောင်တွေကိုပြောခဲ့တယ်လို့နေတိုးအဖွဲ့နဲ့နီးစပ်သူတူကရိုက်တာသတင်းဌာနကပြောပါတယ်။2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party သမ္မတလောင်းရှင်ပြိုင်ပွဲမှာယခင်သမ္မတဟောင်းထရမ့်ကဝင်ရောက်ရှင်ပြိုင်မယ်လို့အင်္ဂါနေ့မနေ့ကကြေညာလိုက်ပါတယ်။ခန္ဓာကြီးကျယ်တဲ့မဟာအမေရိကကိုထပ်မံထူထောင်ဖို့ခုလိုသမ္မတရွေးကောက်ပွဲဝင်တာဖြစ်တယ်လို့Mr. Trump ကဆိုပါတယ်သူကျင့်သုံးမဲ့မူဝါဒတွေကိုလည်းပြောသွားခဲ့ရမှာရဲတပ်ဖွဲ့တွေနဲ့ပုံပြီးလုံခြုံရေးရယူဖို့ကြိုတင်မဲတွေကိုဖျက်ပြီးမဲမြမြရေးထွက်တဲ့ရွေးကောက်ပွဲစနစ်အဖြစ်ပြုပြင်ပြောင်းလဲဖို့လူဝင်မှုကြီးကြရေးကိုပုံပြီးတင်းကျပ်ဖို့နဲ့မယိုးကြအစင်လာလူမှုရေးဥပဒေတွေကိုပုံမှုချမှတ်ပြီးစစ်ရေးဘတ်ဂျက်ပုံမှုသုံးဆွဲမဲ့မူဝါဒတွေပောင်းဝင်ကြပါတယ်ယူကရိန်းနျူကလ িয়ার စွရင်စက်ရုံနာအန်ရကင်းမဲ့စုံဖြစ်ရေးဆွေးနွေးဖို့ကုလသမဂ္ဂနျူကလ িয়ার အဖွဲ့ကြီးကဲတောင်းကတောင်းဆိုလိုက်ပါတယ်IAEA ခေါ်ကုလသမဂ္ဂအနုမြူအေဂျင်စီညွှန်ကြားမှု Rafael Grossi ကဇပိုရီဇီယာနျူကလ িয়ার တာပိတ်ဆက်ရုံတဝက်မြောင်ယူကရိန်းနဲ့ရုရှားတို့နှစ်ဖက်လုံးကဘေးအန္တရာယ်ကင်းစုံသတ်မှတ်ရေးနောက်ထပ်ဆွေးနွေးဖို့ဒီကနေ့တောင်းဆိုလိုက်တာပ
ါ။တရင်ချင်းချုပ်တွေကိုဥတင်မောင်တန်းပြောပြသွားတာပါ။ဒီကနေ့အတန်လွဲစီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nelson Loop နဲ့PJ Elliot တို့ဖြစ်ပါတယ် VOA ရဲ့ဗုဒ္ဓဦးနေညဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်သောတာရှင်အားလုံးလည်းဘေးရန်တွေကင်းဝေးကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.